Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ဒါရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2016ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံထွက်နေပါပြီရှင်ကျမစုမောပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်နေတဲ့ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်ဟာပြီးခဲ့တဲ့သတင်းပတ်ထက်ပါတီညီလာခံချင်းပါပြီးနောက်မှာပဲပြန်ပက်ရီပပ်ဘလစ်ကန်ပါတီသမ္မတလောက်ဒေါ်နယ်ထရန့်ပေါ်ပြန်လည်သာစီရလာပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့မှာရုရှားစစ်ရဲအရင်တစဉ်ပြစ်ချခံခဲ့ရပြီးလူ9ဦးသေဆုံးသွားပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့27ရာစုပင်လုံညီလာခံချင်းပါဖို့ပြင်ဆင်နေချိန်မှာပဲဝါနဲ့မိုင်းလာအဖွဲ့ဘက်ကတော့တက်ဖို့အသင့်ဖြစ်နေကြပြီလို့ပြောလိုက်ပါတယ်။နောက်အကြောင်းမျိုးမျိုးကြောင့်အမီမဲစင်းတင်သွင်းခံထားရတဲ့မြန်မာနိုင်ငံသား300ကျော်ကိုဒီအမီမဲစင်းကနေပယ်ဖျက်ပေးတော့မယ်လို့လူဝင်မှုအကြီးကျယ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ
်။မြန်မာနိုင်ငံသားတွေအကြောင်းမျိုးနဲ့မင်းစင်းတင်ထားတာပဲ။ဒီကတော့စစ်တပ်ဆိုင်ရာဌာနတွေနဲ့ဒီကြီးရုပ်ကြီးစုလို့ပါကြတယ်အမီမဲစင်းဆက်ဆံ
တာဝါကဝင်းကြီးဌာနကအမြဲတမ်းအတွင်းဝင်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မန္တလေးတိုင်းဘက်မှာမိုးများရေရှမ်းနေတဲ့သတင်းထိုင်းရောက်မြန်မာအလုသမားတွေအဖမ်းခံရတဲ့သတင်းစတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကြီးထိုက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်နေတဲ့ဒီမိုကရက်တစ်ပါတီသမ္မတလောက်ဟီလာရီကလင်တန်ဟာပြီးခဲ့တဲ့သတင်းပတ်ထက်ပါတီညီလာခံချင်းပါပြီးနောက်မှာပဲပြန်ပက်ရီပပ်ဘလစ်ကန်ပါတီသမ္မတလောက်ဒေါ်နယ်ထရန့်ပေါ်ပြန်လည်အသာရလာတဲ့အကြောင်းနိုင်ငံရေးသဘောထားစစ်တမ်းသစ်တွေကတွေ့ရှိခဲ့ကြပါတယ်ရီပပ်ဘလစ်ဒီမိုကရက်တစ်ပါတီညီလာခံမတန်ခင်သတင်းတစ်ပတ်မှာကျင်းပခဲ့တဲ့ရီပပ်ဘလစ်ကန်ပါတီညီလာခံနောက်ပိုင်းမှာတော့ကလည်းအင်ချမ်းမြေလုပ်ငန်းရှင်ထရန့်ကနိုင်ငံရေးဝန်ကြီးအောင်ကလင်တန်အပေါ်အသာရခဲ့ပူပါတယ်လင်းနေတဲ့ချင်းချင်းပါတဲ့ပါတီညီလာခံတွေအဆုံးသတ်ပြီးနောက်ကောက်ယူခဲ့တဲ့ CBS သတင်းဌာနရဲ့စစ်တမ်းမှာတော့လူလူထောက်ခံမှုမှာကလင်တန်က46ရာခိုင်နှုန်းထရမ့်က39ရာခိုင်နှုန်းရရှိထားပြီးဒါအဆိုရင်ဇွန်လလယ်တုန်းက43ရာခိုင်နှုန်းနဲ့38ရာခိုင်နှုန်းစီရခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်ခဲ့တာပါ Republican Party ကိုစားပြုသမ္မတလောင်းဖြစ်ထရမ့်ကိုတရားဝင်ရွေးချယ်ခဲ့ပြီးနောက်လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကကောက်ယူခဲ့တဲ့ CBS သတင်းဌာနရဲ့စစ်တမ်းမှာတော့42ရာခိုင်နှုန်းစီရှိနေတာကိုတွေ့ခဲ့ရပါတယ်ပါတီညီလာခံတွေနောက်ပိုင်းသမ္မတလောင်းနေရဲ့ယက်တီချက်တွေမှာတုတ်တက်မှုတွေရှိတယ်လို့စစ်တမ်းမှာသဘောထားပေးသူတွေကပြောဆိုခဲ့ကြပေမဲ့နှစ်ယောက်စလုံးအပေါ်မဲဆန္ဒရှင်တွေကသဘောမကျတဲ့အမြင်တွေရှိနေစေဖြစ်တာကိုလည်းစစ်တမ်းကောက်ယူသူတွေတွေ့ရှိခဲ့ကြပါတယ်။နောက်ဆုံးစစ်တမ်းအရသမ္မတလောင်းကလင်တန်ကိုသဘောကျတဲ့မဲဆန္ဒရှင်36ရာခိုင်နှုန်းနဲ့မကြိုက်တဲ့သူက50ရာခိုင်နှုန်းရှိနေပြီးထရမ့်ကိုကြိုက်တဲ့သူက38ရာခိုင်နှုန်းနဲ့မကြိုက်တဲ့သူက52ရာခိုင်နှုန်းရှိနေပါတယ်။ပါတီညီလာခံနှစ်ခုပြီးကောက်ယူခဲ့တဲ့public policy pooling စနစ်မှာလည်းလူလူထောက်ခံမှုမှာ clinton က46ရာခိုင်နှုန်း trump က42ရာခိုင်နှုန်းရထားတာကိုတွေ့ရှိခဲ့ကြပါတယ်
။ iran နိုင်ငံမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်2004ခုနှစ်ကတည်ဆုံသွားတဲ့ american muslim စစ်သည်ဟာတရေကောင်းတဦးဖြစ်တယ်လို့ american တွေအားလုံးကတံမိုးထားတဲ့လို့ republican party သမ္မတလောင်း donald trump နဲ့သူကိုယ်တိုင်ယုံကြည်တဲ့အကြောင်းဒုသမ္မတလောင်း mike pence ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့ Democratic Party ညီလာခံမှာတက်ရောက်စကားပြောခဲ့ကြတဲ့ American ကကြာဆုံးစစ်သည် Humayun Khan ရဲ့မိဘနှစ်ပါးအပေါ် Trump ကတုံ့ပြန်ပြောဆိုခဲ့တဲ့အတွက်အပြင်းထန်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲတနင်္ဂနွေနေ့နှောင်းပိုင်းကဒုသမရလောင်းရဲ့ကြေညာချက်ထွက်ပေါ်ခဲ့တာပါကြီးညာချက်ထဲမှာပဲတချင်းကတည်ငြိမ်မှုရှိခဲ့တဲ့အရှိအလဲပိုင်းဒေတာကို IS စစ်သွေးကြွတွေကလွှမ်းမိုးခွင့်ရအောင်လုပ်ခဲ့တဲ့ညံဖြင်းတဲ့မူဝါဒတွေအဖြစ်သမ္မတဘရက်ကိုဘားမားနဲ့ဒီမိုကရက်တစ်ပါတီကသမ္မတလောင်းဟီလာရီကလင်တန်တို့ကိုလည်းဝေဖန်ခဲ့ပါတယ်။ Republican Party သူသမ္မတလောင်း Fence နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်တို့နှစ်ဦးစလုံးကတော့ American Congress လွှတ်တော်အမတ်တွေအဖြစ်နဲ့2002ခုနှစ်ကအီရတ်နိုင်ငံကိုစစ်တိုက်ဖို့ထောက်ခံမဲ့ပေးခဲ့ဘူးသူတွေဖြစ်ပါတယ်။အိုဘားမားကတော့အဲ့ဒီအချိန်တုန်းကအီလီနွိုက်စ်ပြည်နယ်မှာအထက်လွှတ်တော်အမတ်အဖြစ်တာဝန်ယူနေတာပါဒုသမရလောင်းဖန့်စ်ရဲ့ကြေညာချက်မှာတော့အကြမ်းဖက်ဝါဒီတွေပောက်ဖွားရာတိုင်းပြည်တွေကမွတ်စလင်တွေအမေရိကန်ပြည်ထောင်စုတဲ့ဝင်ရောက်ခွင့်ယာယီဆိုင်ငံ့ထားဖို့နဲ့အမေရိကန်စစ်တပ်ကိုပြန်လည်တိဆောက်ပြီး IS စစ်သွေးချော်တွေကိုချေမှုန့်မဲ့ထရန့်ရဲ့မူဝါဒဟာကြာဆုံးစစ်သည်ခန်းတို့မိသားစုလို့တခြားအမေရိကန်တွေမခံစားရအောင်တားဆီးနိုင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမျိုးကဟိုတယ်တစ်ခုနှင့်အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုဒီကနေ့တနင်္လာနေ့ကဖြစ်ပေါ်ရမှာရဲတပ်ဖွဲ့ဝင်2ဦးနဲ့တိုက်ခတ်သူ3ဦးသေဆုံးသွားပါတယ်။ကာဘူးမျိုးကလေစိတ်အနီးနော့ကိတ်ဟိုတယ်လုံခြုံရေးအတွက်ကာရန်ထားတဲ့တတိုင်းမှာဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားစီးနဲ့မနေ့စောပိုင်းကဖောက်ခွဲတိုက်ခတ်ခဲ့ရကနေအသေးခံဘုံဖောက်ခွဲသူ2ဦးသေဆုံးသွားတဲ့အကြောင်းကာဘူးမျိုးရဲချုပ်အဗ်ဒူရာဟ်မန်ရာဟီမီကပြောဆိုလိုက်တာပါ။တက္ကကံငယ်ရတဲ့ Northgate Hotel မှာတော့ American နိုင်ငံသားတွေအပါဝင်နိုင်ငံသား contract ဝန်ထမ်းတွေနေထိုင်နေကြပါတယ်။ပောက်ကွဲမှုအရှိန်ကိုကာဘူးမျိုးတော်တစ်ခုလုံးခံစားခဲ့ရတယ်လို့တမျိုးလုံးနီးပါးလက်စင်မီတွေပြတ်တောက်သွားတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်တက္ကသူ2ယောက်ကတော့ Hotel ဝင်းထဲကိုဝင်ရောက်ဖို့ကြိုးပမ်းခဲ့ပေမဲ့ရဲတွေရဲ့ပစ်ခတ်မှုကြောင့် Hotel ဝင်းထဲမှာပဲခိုးအောင်နေခဲ့ကြတယ်လို့လည်းရဲချုပ်ရာကီမီကပြောဆိုခဲ့ပါတယ်။နိုင်နဲ့ချစ်ပြီးအပြန်အလှန်ပြစ်ခတ်တက္ကခဲ့ပြီးနောက်မှာတော့တက္ကသူ2ဦးစလုံးကိုအသေးဖမ်းဆီးရမိခဲ့ပါတယ်။အပြန်လန်ပြစ်ခတ်မှုတွေအတွင်းရဲတပ်ဖွဲ့ဝင်2ဦးသေဆုံးပြီး3ယောက်လည်းဒဏ်ရာရပါတယ်။တက္ကသူတို့သူတို့လက်ချက်ဖြစ်တယ်ဆိုပြီးတာလီဘန်အဖွဲ့ကကြေညာထားပါတယ်
။ Syrian နိုင်ငံအနောက်မြောက်ပိုင်းမှာဒီကနေ့တင်းနှင်းလာနေရုရှားရဟတ်ယာဉ်တစ်စင်ပြစ်ချခံရပြီးစီးနင်းလိုက်ပါသူ5ဦးလုံးသေဆုံးခဲ့ပါတယ်။တဲယူပို့ဆောင်ရေးရဟတ်ယာဉ်ပြစ်ချခံခဲ့ရတာလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အလက်ပိုမျိုးကိုလူသားချင်းစာနာထောက်ထားမှုဆန်ရအထောက်ပံ့တွေပို့ဆောင်ပေးပြီးအပြန်မှာပြစ်ချခံရတာဖြစ်ပြီးတေဆုံးသူတွေထဲမှာတော့အရာရှိ2ဦးနဲ့ရဟတ်ယာဉ်ဝန်ထမ်း3ဦးတို့ပါတယ်လို့လည်းပြောပါတယ်။ကာကွယ်ရေးဝန်ကြီးဌာနကနေရတဲ့သတင်းအချက်အလက်တွေအရသိရတဲ့လောက်ကတော့ရဟတ်ယာဉ်မှာလိုက်ပါလာသူအလုံးတေဆုံးခဲ့တယ်လို့လည်းရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ကသတင်းထောက်တွေကိုပြောပါတယ်။မြေပြင်မှာရှိတဲ့လူတွေမထိခိုက်ရလေအောင်ရဟတ်ယင်ကိုအဝေးကိုရှောင်ထွက်သွားနိုင်ဖို့ကြိုးစားခဲ့ကြရင်ဒီလူတွေဟာတရေကောင်းဆန်ဆန်တေဆုံးခဲ့ကြရတာဖြစ်တယ်လို့လည်းပြောခွင့်ရကပြောပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလကစလို့ဆီးရီးယားသမ္မတဘာရှားအယ်အာဆာအစိုးရကိုအထောက်အပံ့ပေးတဲ့အနေနဲ့ရုရှားတပ်ဖွဲ့တွေကဆီးရီးယားနိုင်ငံတွင်းမှာလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ
်။ View American Than ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီလိုမြန်မာနိုင်ငံမှာဗိုင်းစစ်စင်ရဲ့တင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်နိုင်ငံကတ္တာရက်မှာရှိတဲ့တတိစည်းကပြန်လာကြသူရှီယာမွတ်စလင်အနွယ်ဝင်ဟာဇရာလူမျိုးနှုဒီကနေ့တနင်္လာနေ့မှာပဲပြစ်ဒဏ်ခံရပါတယ်။သေဆုံးသွားတဲ့ဂူလန်နာဘီနဲ့မိုဟာမက်နာဘီတို့နှစ်ဦးဟာဟာဇရာလူမျိုးအများစုနေထိုင်ရာအလမ်တာလမ်းမကြီးအနီးနေထိုင်သူတွေလည်းဖြစ်ကြပါတယ်။ဟာဇရာလူမျိုးတွေကိုတော့ဆွန်နီမွတ်စလင်စစ်သွေးကြွတွေကအရင်ကတည်းကပြစ်မှတ်ထားတိုက်ခိုက်လေရှိတယ်ပါတယ်။သူတို့ရဲ့မျက်နှာပုံမှန်တရံကလည်းတခြားဒေသခံတွေနဲ့မတူတဲ့အတွက်တိုက်ခိုက်ခြင်းတွေအတွက်လွယ်ကူတဲ့ပြစ်မှတ်လည်းဖြစ်နေပါတယ်။ပါကစ္စတန်တာလီဘန်ဖွဲ့ကတခုဖြစ်တဲ့ဂျမတူအဟာရာကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပါတယ်။ပြီးခဲ့တဲ့လာထဲမှာတော့ IS သွေးကြွတွေကသူတို့လက်ချက်အဖြစ်ကြီးညာခဲ့တဲ့လူပေါင်း80ကျော်တည်ဆုံးခဲ့ရတဲ့အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်တိုက်ခိုက်မှုတွင်ပြစ်မှတ်ထားခံရတဲ့ဟာဇရာလူမျိုးတွေနဲ့ပါကစ္စတန်ကွတ်တာရက်ကဟာဇရာလူမျိုးတွေကြားမျိုးရိုးအရာဆက်နွယ်မှုတွေလည်းရှိပါတယ်
တူရကီနိုင်ငံမှာဇူလိုင်လလယ်ပိုင်းတုန်းကဆီယနာသိမ်းဖို့ချိုးပန်းမှုအတွင်းသမ္မတရီချစ်ထေးရဲ့အာဒိုဝန်တဲခုံနေတဲ့ဟိုတယ်ကိုတိုက်ခိုက်ခဲ့တဲ့ဆိုရက်ဆွဆွဲချက်နဲ့တူရကီစစ်သား12ဦးကိုတူရကီတပ်ဖွဲ့ကဒီကနေ့တနင်္လာနေ့မှာဖမ်းဆီးပါတယ်မာမရစ်မြို့အနီးမှာသူတို့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်သမရအာဒိုဝန်ကိုပြစ်မှတ်ထားသူတွေဆိုတဲ့ဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းတခြားစစ်သားတွေကိုလည်းဖမ်းဆီးခဲ့ပါတယ်။အစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့ခြင်းဇူလိုင်လ15ရက်နေ့တုန်းကသမရအာဒိုဝန်ကမာမရီမြို့ကိုအလတ်ရဲ့အပန်းဖြစ်ခီးရောက်ရှိနေတာဖြစ်ပြီးစစ်သားတပ်ဖွဲ့ကဟိုတယ်ကိုဝင်မတိုက်ခင်ကလေးမှာကပ်ပြီးသူတဲခိုရာဟိုတယ်ကနေထွက်ခွာလာခဲ့တာလို့လည်းပြောပါတယ်။အနာသိမှုကြိုးပမ်းမှုမှာပါဝင်ခဲ့သူတွေလို့တန်မြတ်ရှိသူတွေကိုဖမ်းဆီးနေတာတွေတဲ့ဒီကနေ့စစ်သား12ဦးဖမ်းဆီးခံရမှုကတော့အခုနောက်ဆုံးဖမ်းဆီးမှုလည်းဖြစ်ပါတယ်။သမရအာရဝန်ကစစ်တပ်ကိုအရက်ဖက်အုပ်ချုပ်မှုအောက်မှာထားရှိလိုက်တာနဲ့အတူမနေ့တနင်္ဂနွေနေ့တုန်းကတော့စစ်တပ်ဝန်ထမ်း1400နီးပါးယာရုကနေဖယ်ရှားလိုက်ပါတယ်။ဒီထဲမှာသမရရဲ့ထိတ်တန်းစစ်တပ်အကြံပေးလည်းပါဝင်ခဲ့ပါတယ်ရှင်။
မလေးရှားနိုင်ငံမှာလွန်ကျွေးဥပဒေသေးတရက်ဒီကနေ့တင်းနှင်းလာနေကစတင်အသက်ဝင်လာချိန်မှာပဲဥပဒေသေးဟာလူခွင့်ရေးလှူရှားသူတွေကိုနှိမ်နှင်းနိုင်မဲ့အရေးပေါ်လုပ်ပိုင်ခွင့်အာဏာသစ်တွေဝန်ကြီးချုပ်နာဂျစ်ရာဇက်ကိုအနှင်းထားတယ်ဆိုပြီးဝေဖန်နေကြပါတယ်ဥပဒေသေးအရ လုံခြုံရေးအန္တရာယ်ရှိရဲ့လို့ဝန်ကြီးချုပ်အနေနဲ့ယုံကြည်ရဆိုရင်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်တွေကိုယာယီအပြင်တားမြစ်ရဆိုင်ထားနိုင်မှာဖြစ်ပါတယ်။အစိုးရအနေနဲ့စောင့်ကြည့်အကဲခတ်တဲ့လုပ်ငန်းတွေကိုလည်းပယ်ချနိုင်ခွင့်ရှိတယ်လို့အာဏာကိုအလွဲသုံးစားလုပ်နိုင်တဲ့အလားအလာတွေလည်းရှိလာနိုင်တယ်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တကူဖြစ်တဲ့ Amnesty International ရဲ့အရှိတောင်အရှာနဲ့ Pacific ရဲ့ဒုတိယညွှန်ကြားရေးမှူး Joseph Benedict ကပြောပါတယ်။ကုလသမဂ္ဂရဲ့ဒေသဆိုင်ရာလူခွင့်ရေးရုံးခွဲကလည်းဥပဒေသေးဟာလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်အောင်အားပေးတာမျိုးလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်စုဝေးခွင့်တွေကိုတစ်ပတ်သက်ကန့်သက်ချုပ်ချယ်တာမျိုးတွေဖြစ်လာမှာကိုစိုးရိမ်နေကြောင်းပြောဆိုခဲ့ပါတယ်။အချင်းဖြတ်ချစားမှုအရှုပ်တော်ပုံနဲ့မလေးရှားဝန်ကြီးချုပ်ရင်ဆိုင်နေရချိန်မှာပဲအတည်ပြုပေးလိုက်တဲ့ဥပဒေသေးဟာဝန်ကြီးချုပ်ရဇက်အနေနဲ့အာဏာကိုဆက်ထိန်ထားနိုင်အောင်လမ်းပွင့်ပေးလိုက်တဲ့လောရည်အဖြစ်နဲ့လည်းဝေဖန်ခံနေရတာပါ။ဝန်ကြီးချုပ်နာချစ်ကတော့နိုင်ငံမှာယင်းနှမြုပ်နှံမှုလုပ်ငန်းကြီးတစ်ခုဖြစ်တဲ့ One Malaysia Developmentဘာကဖြစ်ပုံရတဲ့အမေရိကန်ဒေါ်လာတန်း900ကိုသူ့ကိုယ်ပိုင်ဗန်စင်းတွေထဲမှာတွေ့ရှိခဲ့ရပြီးနောက်မှာပဲအကြီးအကျယ်ဝေဖန်ပြောဆိုခံရတာဖြစ်ပါတယ်
။ထိုင်းနိုင်ငံရဲ့နောက်ဆုံးထွက်ပေါ်လာတဲ့အခြေခံဥပဒေမူကြမ်းကိုမဲပေးခွင့်ရှိတဲ့ထိုင်းမဲဆန္ဒရှင်တန်း90ကျော်တို့မဲခွဲကြဖို့ရှိပြီးအထွေထွေရွေးကောက်ပွဲတွေကျင်းပနိုင်ရေးစစ်အစိုးရရဲ့လမ်းပြမြေပုံရဲ့အရေးကြီးတဲ့တစိ့တစ်ပိုင်းဖြစ်လဲရှုမြင်ကြပါတယ်။ဒါပေမဲ့ဘယ်လိုရလာမျိုးထွက်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။စစ်တမ်းတွေမှာတော့အခြေခံဥပဒေမူကြမ်းကိုထောက်ခံချသူတွေရှိသလိုမဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းကတော့ဩဂုတ်လ9ရက်မဲပေးပွဲမတိုင်ခင်အထိမဝေခွဲနိုင်ဖြစ်နေကြပါတယ်။2014ခုနှစ်ကတည်းကစလို့အာဏာရယူထားတဲ့စစ်တပ်ကအခြေခံဥပဒေမူကြမ်းဆိုင်ရာအပြန်အလှန်ဆွေးနွေးမှုတွေကိုတင်းတင်းကြပ်ကြပ်ချုပ်ကန့်ခဲ့တာဖြစ်ပါတယ်။သတင်းဌာနတချို့ကဝင်ရောက်စီးနှင်းခဲ့တာတွေနဲ့အတူမထောက်ခံရေးလှုံ့ဆော်သူဒါဇင်နဲ့ကြီးဖမ်းဆီးခံခဲ့ရပြီးဒီထဲမှာကြောင်းသားတချို့လည်းပါဝင်ခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကီထိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုအရင်ဆုံးနားဆင်ရမယ့်သတင်းကတော့21ရာစုပေလုံညီလာခံနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပေလုံစတင်နိုင်ရေးအတွက်နိုင်ငံရေးမူပေါင်းပြင်ဆင်သုံးသပ်တဲ့ဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်မှုရှိနေပြီးပြီးခဲ့တဲ့ရက်တွေကနေပြည်တော်ကိုလာရောက်ပြီးတော့နိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံခဲ့တဲ့ဝါနဲ့မိုင်းလာအဖွဲ့တွေကတော့နိုင်ငံရေးမူပေါင်းဆွေးနွေးပွဲနဲ့21ရာစုပေလုံကိုတက်ရောက်မဲ့အလားအလာရှိနေပါတယ်။တစ်ချိန်တည်းမှာပဲ21ရာစုပေလုံညီလာခံတက်ရောက်ရေးအတွက်ဆွေးနွေးဖို့ကြံရှိနေတဲ့တအောင်းခေါ်ပလောင်တက်ကိုကန့်တက်နဲ့အေအေခေါ်ရခိုင်တက်ဖွဲ့တွေနဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဖို့ရှိနေပါတယ်။အသေးစိတ်ကို VOA သတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပေလုံအတွက်နိုင်ငံရေးမူပေါင်းဆွေးနွေးမယ့်ရက်ကိုဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ဦးဆိုင်လင်းခေါင်းဆောင်နဲ့မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA တို့ရန်ကုန်မြို့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ညီချင်းရေးဗဟို NRPC ရုံးမှတွေ့ဆုံအပြီးထုတ်ပြန်လိုက်တာဖြစ်ပါတယ်။နိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုဒီလပထမပတ်မှာစတင်ဆွေးနွေးဖို့ရှိကြောင်းညီချင်းရေးကော်မရှင်အတွင်းရေးမှဦးခင်စောဦးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီပြည်တော်စုညီညွတ်ညီလာခံ21ရာစုပင်လုံးကျင်းပဖို့အတွက်ဒီနိုင်ငံရေးဆွေးနွေးမှုမူပေါင်းပြန်လည်ပြင်ဆင်သုံးသပ်တဲ့အစည်းအဝေးကိုဒီဩဂုတ်လပထမပတ်ပေါ့လေပထမပတ်ရဲ့9ရက်8ရက်ပတ်ဝန်းကျင်လောက်မှာကျွန်တော်တို့ကျင်းပဖို့ရှိပါတယ်
။မိုင်းလာအဖွဲ့နဲ့ UWSA ခေါ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တို့ကနိုင်ငံရေးမူပေါင်းဆွေးနွေးပွဲကိုပါဝင်တယောက်ဖွဲ့ရှိကြောင်းနဲ့ဦးခင်စောဦးကအခုလိုဆက်ပြောပါတယ
်။မူပေါင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကိုဟိုသူတို့ကြာနေတော့ကိုယ်စားလှယ်ဆက်လွတ်ပြီးတော့မှတယောက်ပေးဖို့ပြုလို့ရှိရင်ဒီကျွန်တော်တို့ညီညာညီလာခံကိုလည်းတယောက်နိုင်ရေးပေါ့လေနီလန်းနေရှာဖွေဖို့ဆိုပြီးတော့ကျွန်တော်ဆွေးနွေးခဲ့ပါတယ်။ညီလာခံကိုတက်ရောက်နိုင်တက်ရောက်ဖို့ပြောလဲသူတို့စိတ်ဝင်စားပါတယ်အဲညီလာခံတက်ရောက်ဖို့အတွက်ကိုလည်းဘယ်လိုတက်ရောက်လို့ရမလဲဆိုတာမျိုးပေါ့လေအားလုံးပါဝင်တဲ့ဒီညီလာခံကိုတက်ရောက်ခွင့်ကိုလည်းကျွန်တော်တို့ညှိနှိုင်းပြီးတော့မှညီလန်းရှာဖွေပြီးတော့မှဆောင်ရွက်သွားပူးပေါင်းဆောင်ရွက်သွားကြမယ်လို့ဟိုဒီလိုဆွေးနွေးမှုရရှိခဲ့ပါတယ်ကျွန်တော်အယူဆတော့သူတို့တက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဟိုသူတို့ဆန္ဒရှိပါတယ်ဘယ်လိုတက်ရမှာလဲဘယ်အဆင့်တွေလွှတ်ရမှာလဲလို့စသဖြင့်ဒီလိုမေးမြန်းတဲ့အတွက်ကြောင့်တက်နိုင်မယ်လို့ယူဆပါတယ်သို့တော်လည်းသူတို့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်သူတို့အဖွဲ့အစည်းတွေမှာပြန်လည်ပြီးတော့မှဆွေးနွေးညှိနှိုင်းပြီးတော့ဒီပြည့်ချက်ယူရမယ်သဘောမျိုးလို့ယူဆပါတယ
်ဝါနဲ့မိုင်းလာကိုစလဲအဖွဲ့နှစ်ဖွဲ့ဟာဇူလိုင်လ29ရက်နေ့မနက်ပိုင်းကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုမွန်လွဲပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဇူလိုင်လ30ရက်နေ့မှာတော့ညီချင်းရေးကော်မရှင်နဲ့ဝါကိုစလဲအဖွဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးဒီကနေ့မှာမိုင်းလာအဖွဲ့နဲ့ရန်ကုန်မြို့မှာဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာညီချင်းရေးကော်မရှင်အတွင်းရေးမှူးဦးခင်စောဦးကတအန်းခေါ်ပလောင် ကိုကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေနဲ့လည်း22ရာစုပင်လုံမှာပါဝင်ရေးအတွက်မကြခင်မှာတွဲဆောင်ဖို့ရှိကြောင်းပြောပါတယ
်။ကိုကန်းတို့အီရူနဲ့ကတော့ကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေပါတယ်။အဲသူတို့နဲ့တော်တော်လေးကိုကျွန်တော်တို့ဟိုမူချမ်းဝင်ကျွန်တော်တို့ညှိနှိုင်းနေပါတယ်။မကြခင်လည်းကျွန်တော်တစ်ခေါက်ထပ်သွားဖို့ရှိပါတယ်။သွားတဲ့အခါမှာတော့အဆင်ပြေစွာညှိနှိုင်းနိုင်မယ်လို့ယူဆပါတယ်။
တော်ရောက်မဲ့ရက်ကိုအတိအကျမတတ်မှတ်နိုင်သေးပေမဲ့မိုင်းလာအဖွဲအခြေဆိုင်ရာမိုင်းလာမြို့မှာတွဲဆောင်ဖို့အလားလားရှိကြောင်းလည်းပြောပါတယ်။တအန်းခေါ်ပလောင်ကိုကန်းနဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးဖို့အတွက်ဦးသိန်းစိန်ဆိုရအဖွဲ့ကဖိတ်ခေါ်တာမရှိခဲ့ပါဘူး။ဒီလိုအဖွဲ့အစည်းအားလုံးမပါဝင်တာကြောင့်ကချင်ကရင်နီမွန်နဲ့ SSA မြောက်ပိုင်းရှမ်းတပ်ဖွဲ့တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့က NCA စာချုပ်ကိုပါဝင်လက်မှတ်ရေးထိုးဖို့ငြင်းဆန်ခဲ့ပါတယ်။ပြီးခဲ့တဲ့လကုံပိုင်းကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO အခြေဆိုင်ရာမိုက်ဂျာယာမှာ NCA လက်မှတ်ရေးထိုးတဲ့အဖွဲ့၈ဖွဲ့နဲ့မထိုးသေးတဲ့အဖွဲ့၉ဖွဲ့တို့တွဲဆုံပြီး၂၁ရာစုပင်လုံအရေးကိုဆွေးနွေးခဲ့ပါတယ်။ဒီမိုက်ဂျာယန်ဆွေးနွေးပွဲကိုပလောင်ကိုကန် UWSA ဝါအဖွဲ့နဲ့နာဂအဖွဲ့တွေမတက်ရောက်ခဲ့ပါဘူး
။ကိုမိုးစောပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့အကြောင်းမျိုးမျိုးကြောင့်အမိမဲစီးရင်တင်သွင်းခံရသူတွေပယ်ဖြတ်ပေးတော့မယ့်အကြောင်းကိုပြောပြပေးခြင်းပါတယ်။အမည်မဲ့စီးရင် blacklist အတွင်းခံထားရတဲ့မြန်မာနိုင်ငံသား300ကျော်ကိုဩဂုတ်လပထမပတ်ဒါမှမဟုတ်ဒုတိယပတ်လောက်မှာသက်ဆိုင်ရာဝန်ကြီးဌာနတွေကနေတဆင့်ပယ်ဖြတ်ပေးသွားမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါဟာအစိုးရတဲ့လက်ထက်မှာပထမဦးဆုံးအကြိမ်ပြုလုပ်တာဖြစ်ပြီးတော့အကြမ်းဖက်မှုနဲ့ဆက်ဆက်နေတဲ့သူတွေကလေးလိန်ကိစ္စကျူးလွန်သူတွေအပါအဝင်အကြောင်းမျိုးမျိုးကြောင့်နိုင်ငံကူးလက်မှတ်ပျောက်ဆုံးသွားသူတွေကိုတော့ blacklist စီးရင်မှာဆက်လက်ထားရှိသွားမှာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးမှာပါရှင်
။ပညာရေးကျန်းမာရေးကိစ္စရပ်တွေအပါအဝင်အကြောင်းမျိုးမျိုးကြောင့်အမည်မဲ့စီးရင်တွင်ထားတဲ့မြန်မာနိုင်ငံသား300ကျော်ကိုဒီစီးရင်ကနေပယ်ဖြတ်ပေးတော်မယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။လာမယ့်ဩဂုတ်လပထမတစ်ပတ်ဒါမှမဟုတ်ဒုတိယအပတ်လောက်မှာသက်ဆိုင်ရာဝန်ကြီးဌာနတွေကနေတဆင့်ထုတ်ပြန်သွားမယ်လို့လောက်ဝကဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမြင့်ဆိုင်ကပြောပါရစေ။
300ကျော်လောက်ရှိတယ်300ကျော်တယ်။ကျွန်တော်မှန်းကြည့်ကြတော့ဒီပထမပတ်ဒုတိယပတ်အတွင်းမှာလည်းဖြစ်ဖို့များပါလေကြာဒီဩဂုတ်လပထမပတ်နဲ့ဒုတိယပတ်အတွင်းမှာဖြေလျှော့နေတာတွေတော့အစိုးရကတော့တင်ပြထားမှာတင်ပြလိုက်မှာပါနော်
။ဟုတ်ကဲ့။
ဆိုဖဲနေပြီးတော့တင်ပြပြီးတော့တို့အဲ့ဒီ blacklist ရှင်ဖြေလျှော့တဲ့ခါတွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေကိုပယ်ဖျက်ပေးဖို့တို့ပြန်ကြောင်းကြမှာပါ
အခုထုတ်ပြန်မဲ့အမည်မဲ့ဆင်းကနေပြဖြတ်မဲ့သူတွေထဲမှာ Interpol လို့ခေါ်တဲ့နိုင်ငံတကာရဲတပ်ဖွဲ့ကအကြောင်းကြားထားတဲ့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့သူတွေအပါအဝင်ကလေးသင်ငယ်လိင်ကိစ္စနဲ့ပတ်သက်လို့အမှုခင်းကျူးလွန်ထားတဲ့သူ3000ကျော်နဲ့အကြောင်းမျိုးမျိုးကြောင့်နိုင်ငံကူးလက်မဲ့ပျောက်ဆုံးတဲ့သူ4500ကတော့ပါဝင်မှာမဟုတ်ပါဘူးဒီဆင်းကနေပြဖြတ်မဲ့သူတွေကိုတော့ဥမြင့်ချိုင်ကအခုလိုပြောပါတယ်ဒီ
မှာနိုင်ငံသားတွေအကြောင်းမျိုးမျိုးနဲ့နိုင်ငံဆေးပြင်းထားတာပဲဒီကတော့ဒီဆက်ဆံရဌာနတွေနဲ့ဒီဒီရုံးကြီးစီလို့ဗာညာနဲ့အဲ့ဒါအင်းလေးသေးသေးထားတဲ့ဟာကြီးရှိတယ်သူကသက်ဆိုင်ရာဟိုဒေါက်တာဘွေးတို့ဘာလို့ပညာရေးနဲ့ပတ်သက်ပြီးတော့ပညာရေးနဲ့ပတ်သက်ပြီးတော့ဘွေးခေါ်ယူပြီးတော့သက်ဆိုင်ရာဌာနမှာအလုပ်ဝင်ဖို့တော့ဒီဌာနနဲ့ကင်းခေါ်လို့ဘလန်လစ်ဆိုပြောထားတာရှိ
တယ်ဟုတ်ကဲ့
အခုလိုဟာကြီးကိုကျွန်တော်တို့ကသိချော့ပြီးဟိုတို့လည်းဥပဒေတိုင်းနဲ့ရည်ရည်ကြပြီးတော့အင်းလေးသေးပါလို့မဖြစ်တော့ပါဒီဖြစ်တဲ့ကြက်ခံပြီးသားနိုင်ငံသားတွေကအင်းလေးသေးအတွက်မှရှိတယ်ပြီးတော့မြန်မာနိုင်ငံသားတွေကတော့ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့အခုကျေးဇူးပေါ်ပြီးတော့ဒီနေ့ဒီအတွက်လာရှိတယ်အခုကျွန်တော်တို့ပြန်ထုတ်တာမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ပြန်ထုတ်မှာဖြစ်တယ်
ဆိုတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရောဒီအမည်မဲဆင်းရနေပြဖြတ်ပေးဖို့အစီအစဉ်ရှိလားခင်ဗျာ
အမည်မဲဆင်းမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေရှိလို့ရခေါင်းစဉ်ကမကြောက်ပါဘူး
မြန်မာနိုင်ငံမှာ blacklist စီးရင်တွန်းခံရတဲ့သူ 8,000 ကျော်ရှိနေပြီးတော့အခုတစ်ခေါက်ပြဖြတ်မဲ့သူစီးရင်ထဲမှာ300ကျော်သာပါဝင်မှာဖြစ်ပါတယ်။အမည်မဲဆင်းမှာပါဝင်နေတယ်လို့တန်တရားရှိသူတွေဟာသက်ဆိုင်ရာဝန်ကြီးဌာနတွေကိုတွားရောက်စုံစမ်းနိုင်တယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်ဆိုရလက်ထက်မှာခုလိုမျိုးမြန်မာဆင်းကနေပြဖြတ်ပေးတာတွေရှိပေမဲ့လို့လက်ရှိဆိုရလက်ထက်မှာဆိုရင်တော့ဒါဟာပထမဆုံးအကြိမ်လို့ပြောရမှာပါ။ဒါအပြင်ဒီမိုကရေစီနှိကျရွေးချယ်တင်မြှောက်ထားတဲ့အစိုးရတစ်လက်ထက်မှအမည်မဲ့ဆင်းပြဖြတ်ပေးတာကိုပိုပြီးပွင့်လင်းမြင်သာရှိပြီးတော့ကြကြပြန့်ပြန့်လှုပ်ဆောင်မှုလိုတယ်လို့နိုင်ငံရေးသုံးသပ်သူအချို့ကလည်းဝေဖန်ထောက်ပြကြပါတယ်။အခုလိုအမည်မဲ့ဆင်းကနေပြဖြတ်မဲ့ကိစ္စရပ်ပေါ်နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်ဒေါက်တာရမျိုးသိန်းပြောတာက
နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒီရက်တရာစီမံချက်မှာဟောပေါ့လေ။နောက်ပြီးတော့အစိုးရပြည်ရဲ့ဒီသူတို့ပြန်ချက်တွေရအောင်ကြည့်မယ်ဆိုလို့ရှိရင်သူကအမျိုးသားပြန်လဲတင်တဲ့ရေးနဲ့ဟိုရင်ကြားစစ်ရေးကိုဥတည်တယ်ဆိုလို့ရှိရင်ဒီ blacklist တွင်ထားတဲ့လူတွေအားလုံးရဲ့စရင်းကိုပယ်ဖြတ်ပေးဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဥမာအဖြစ် blacklist တွင်ထားတဲ့လူတွေရဲ့ မာဂျာဂိုင်းတို့တစ်ခုကိုပဲဖြေရော့ပေးမယ်ဆိုလို့ရှိရင်ဒါအကြောင်းကျစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ်အဲ့တော့တကယ်တမ်းကတော့အဲ့ဒီ blacklist ဆဲမှာပါနေတဲ့လူတွေရဲ့စရင်ကိုနော်ဟိုအကုန်လုံးနှီးပါးကို short ချပြစ်မှသာလျှင်ဒါအမျိုးသားပြန်လည်ချိန်ကြားစစ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ကိုဒါဖြစ်ရောက်တဲ့ဟိုခြေလှမ်းဖြစ်နိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ်
လက်ရှိထုတ်ပြန်မဲ့မြင်မဲ့ဆင်းကနေပယ်ဖျက်မဲ့သူတွေဆင်းမှာနိုင်ငံရေးလှုပ်ရှားမှုကြောင့် blacklist တွန်းခံရတဲ့သူတွေမပါပေမဲ့လို့ဒီဆင်းမှာပါဝင်နေတယ်လို့ကိုကိုကိုတန်တရားရှိတဲ့သူတွေကတော့ပြည်ထောင်ရေးဝန်ကြီးဌာနကိုတွားရောက်စုံစမ်းနိုင်မှာလည်းဖြစ်ပါတယ်။ပြည်ပရောက်နိုင်ငံရေးတက်ကြသူတချို့ကတော့နိုင်ငံခြားကမြန်မာတန်ယုံတွေကနေပြည်ဝင်ခွင့်ဗီဇာထုတ်မပေးတာကြောင့်ဒီလူတွေမြန်မာနိုင်ငံကိုပြန်လာဖို့အခက်ကြုံတာတွေရှိပါတယ်။အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးကတော့လက်ရှိအချိန်မှာနိုင်ငံရေးလှုပ်ရှားမှုကြောင့်အမြင့်မဲ့ဆင်းတွန်းခံရတဲ့သူတွေမရှိသလောက်ဖြစ်နေပြီးအစိုးရအသည့်အနေနဲ့ဖြေလျှော့မှုတွေလုပ်နေတယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းရဲ့တနင်္လာနေ့ညချမ်းအစည်းအဝေးတွေကိုနားဆင်နေရတာဖြစ်ပါတယ်။ဆက်ပြီးတော့ဒီမန္တလေးတိုင်းဘက်မှာမိုးများရေရှမ်းဖြစ်နေတဲ့မိုးလေဝသသတင်းကိုတင်ပြပေးကြပါတယ်။ပြီးခဲ့တဲ့ရက်တွေမှာမိုးသီးထန်စွာရာသွန်းခဲ့တာကြောင့် ARV မြေကြီးမြင့်တက်လာပြီးတော့မန္တလေးတိုင်းဒေသကြီးအမရပူရမြို့နယ်ညောင်ဦးမြို့နယ်တွေမှာရေကြီးရေရှမ်းမှုတွေဖြစ်နေပါတယ်။ဒါ့အပြင် ARV မြေဟာပဲခူးတိုင်းဒေသကြီးပြည်မြို့ဘက်မှာလည်းစိုးရိမ်ရေမတ်နှီးပါးမြင့်တက်နေပါတယ်။မြန်မာနိုင်ငံတော်ကဒီရေလွှမ်းမိုးနေတဲ့ဒေသတွေကအခြေအနေတွေကို VOA သတင်းတော့မတ်သိန်ကြီးလင်းကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်ရှိအေယာဝတီမြစ်ရိပ်မြင့်တက်လာတာကြောင့်မန္တလေးတိုင်းဒေသကြီးအမရပူရာမြို့နယ်မှာကျေးရွာ30လောက်ရေဝင်ခဲ့ပြီးစကိုင်းမန္တလေးကားလမ်းမှာကယ်ဆယ်ရေးစခန်းတွေဖွင့်ထားရတယ်လို့အမရမြစ်တာလူမှုကူညီရေးအသင်းကကိုနိုင်အောင်ကအခြေအနေကိုအခုလိုပြောပြပါဗျ
။ကျွန်တော်ဒီအမရပူရာမြို့နယ်မှာဆိုရင်အခုဒါရေဝင်ဧရိယာ30လောက်ရှိရွာ30လောက်ရှိတယ်။အဲဒီထဲကကျွန်တော်တို့တာပေါက်တဲ့ရွာက18ရွာလောက်။အ
ကြောင်းပြင်းနေကိုလည်းအခုဆိုရင်ကျွန်တော်တို့ဒီရောကျွန်တော်တို့ဒကိုင်းမလေးကားလမ်းလေအဲ့ဒီကားလမ်းဘေးမှာတက်နေကြတာတက်နေတယ်အဲ့ဒီကောင်ကိုအခုရက်တက်နေတာဟုတ်ကဲ့ဒီစကန်လေးတွေတော့ဖွင့်ထားပါတယ
်ဒါအပြင်တောင်တမန်အင်းမှာရေမြင့်တက်လာပြီးတာယိုးကနေရေစိမ့်ထွက်တာကြောင့်ရေတကားဖွင့်ပေးလိုက်တယ်လို့မန္တလေးတိုင်းဒေသကြီးမိသက်ဦးစီးဌာနမှဦးတန်းစောဦးကပြောပါတယ်ဒီလိုရေတကားဖွင့်ပေးလိုက်တာကြောင့်အင်းအနားမှာရှိတဲ့နန္ဒာရက်ွက်ထဲကိုရေဝင်ခဲ့တယ်လို့ဦးတန်းစောဦးကအခုလိုရှင်းပြပါဗ
ျ။စစ်ဆက်တာကတော်များများတာယိုးရဲ့နေရာတို့အောက်ကနေစစ်ဆက်တာ။အဲ့တော့စစ်ဆက်ပြီးတော့ရေကျော်လာတာပေါ့နော်။ရေကဖွင့်လိုက်တယ်မယ်စင်နိုင်စင်နိုင်မှာဖွင့်လိုက်တယ်။အဲ့တော့ကျွန်တော်ကရေကဖွင့်တော့ရေအဲ့ဒီမှာရေပြုတ်တဲ့ဒီရေနန္ဒာရက်ွက်ဆိုရှိတယ်နန္ဒာရက်ွက်။အဲ့တော့အင်ဂျင်တို့ကလောက်ရှိမှာပေါ့ရှိရတော့ဒါပေမဲ့တကယ်မြုပ်တာတော့မြုပ်မှာတော့တရားလောက်တော့မြုပ်မှာပေါ့။အဲ့တော့ကျွန်တော်မိသားဟိုမိသားကရှာဖွေခဲ့တဲ့အရာ150နဲ့ရေမှုဆောင်ပြီးတော့ကျွန်တော်တိုင်းဝန်သူဘောပါတာပေါ့ကျွန်တော်မြို့နယ်ဖွဲ့တွေအချောင်ဝဲစိဖွဲ့တွေအိနေရပစ္စည်းတွေလူတွေကိုရွှေ့ထုတ်ပေးနေတာပေါ့
အမရပူရာမြို့နယ်တွင်းမှာရှိတဲ့ရတနာပုံတက္ကသိုလ်တဲကိုလည်းရှင်းဝေနေတာကြောင့်ကျောင်းကိုယာယီပိတ်ထားသလိုချမ်းမြတာစီမြို့နယ်နဲ့ပြည်ကြီးတခုမြို့နယ်တွေမှာလည်းရေလွှမ်းမိုးနေပါတယ်ညောင်ဦးမြို့နယ်မှာတော့အေယာဝရီမြစ်နဲ့နီးတဲ့ရက်ွက်တွေမှာရေဝေနေပေမဲ့ပြောင်းရွှေ့တာတွေကိုကြိုပြီးလှုပ်ထားနိုင်တယ်လို့ညောင်ဦးမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဆန်းကအခုလိုပြောပါတယ်
ဒီဝင်အရေးကဆိုဒီကကျွန်တော်တို့ ARV ကမ်းပေါ့နော်ကျွန်တော်တို့ဒီကညောင်ဦးမြေရဲ့အခြေပါပဲကျွန်တော်တို့ဒီမင်းငန်းခေါ်တာပေါ့ကျွန်တော်တို့ဒီညောင်ဦးမြို့လေရဲ့ဒီတက်ကကတော့ရေတော်တော်လေးရက်ွက်တိုင်းတော့ဝင်နေပေါ့နော်ဟုတ်ကဲ့ရက်ွက်တိုင်းလည်းဝင်ပါတယ်ဝင်တော့အဲဒီမဲ့တို့ဒီပုံကြီးကောင်းနေမှာပြောင်းတာရွှေ့တာလေးရှိတယ်အဲ့မှာကလည်းကျွန်တော်တို့ဒီဘက်ကကျွန်တော်တို့ဒီကျမကြီးဌာနရဲ့ဘက်ကကျွန်တော်တို့ဘက်ကလိုအပ်တဲ့အကူအညီဆောင်ရွက်မှုတွေကျွန်တော်တို့အကုန်လုံးဒါကြတော့အကုန်လုံးလည်းပြောထားပါတယ်သူတို့ဌာနဆိုင်ရာတွေကအကုန်လုံးအလုပ်လုပ်ပါတယ်ကြဟုတ်ကဲ့တောင်းစီကဟိုဒါကသဘောအဘေးရနေလို့ကျွန်တော်တို့တော့ဟိုပေါ်ရပါဘူးဘာလို့လဲဆိုတော့ဒါကကျွန်တော်တို့ခြေက ARD မြင့်နေနေပြီးတော့ဟိုသဘောအဖြစ်ရုပ်ဖြစ်စင်ပေါ့နော
်ပဲခူးတိုင်းဒေသကြီးပြည်မြို့မှာလည်း ARD မြင့်ရေဟာစိုးရိမ်ရေမတ်နီးပါးမြင့်တက်နေပါတယ်လူဦးရေတထောင်နီးပါးရေဘေးတင့်နေတာကြောင့်ကယ်ဆယ်ရေးစခန်းတွေဖွင့်ပြီးကယ်ဆယ်ထားတယ်လို့မြေပြင်အခြေအနေကိုပြည်မြို့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးသက်ဝင်းလှိုင်ကအခုလိုပြောပြပါဗ
ျ။အခုကျွန်တော်တို့လူလောစေဘိုးကောင်ချောင်းသားတဲ့လက်ခုပ်ပြင်နဝင်းရဘောကမလကကုန်းအဲ၆ခုရက်ွက်အပိုင်း၆ခုလောက်ရှိပါတယ်ခင်ဗျ။ရက်ွက်ပိုင်း၆ခု၇ခုပေါ့နော်။အဲ့တော့အားလုံးကတော့နဝင်းနယ်မြေထဲမှာပဲ။အဲကျွန်တော်တို့လောလောဆယ်စကန်၄ခုဖွင့်ဖို့စီစဉ်ရှိပါတယ်။၂ခုကတော့ဖွင့်တာပြီပေါ့နော်။နောက်ထပ်ထပ်ဖွင့်ဖို့ဟိုကျွန်တော်တို့ရွှေပလင်းမောဓမ္မယုံဝင်ကျွန်တော်တို့နဝင်းအမကကျောင်းဝင်ဘာသူကျောင်းဝင်ပို့ဖို့ကောင်မကကျောင်းလေးကျောင်းဝင်ခင်ဗျ
ရေဘေးရဲ့နောက်ဆက်တွဲဝမ်းရောဂါမဖြစ်လောက်အောင်လို့ကျန်းမာရေးဆိုင်ရာကြိုတင်ကာကွယ်မှုတွေလည်းလုပ်ထားတယ်လို့ဦးသက်ဝင်းလှိုင်ကဆိုပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့မြန်မာနိုင်ငံအနှံ့မှာနောက်3ရက်အတွင်းမိုးဆက်ပြီးရွာနေအောင်မှဖြစ်တာကြောင့်လက်ရှိမြင့်တက်နေတဲ့ ARD မြစ်ရေ၊ချင်းတွင်းမြစ်ရေတို့ဟာနောက်3ရက်လောက်မှသာစိုးရိမ်ရေမအောင်ကြဆင်းနိုင်မယ်လို့ခန့်မှန်းထားပါတယ်ရှင်။
ဒါကတော့မန္တလေးတိုင်းနဲ့ပဲခူးတိုင်းဒေသကြီးတွေမှာရေကြီးရေလျှံမှုဖြစ်နေတဲ့သတင်းအပြည့်စုံကို VOA သတင်းတော့မတ်တင်ကီလင်းကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်နောက်ဆုံးကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။ထိုင်းနိုင်ငံရောက်မြန်မာအလုသမားတွေအဖမ်းဆီးခံရတဲ့အခြေအနေပါ။ထိုင်းနိုင်ငံဘန်ကောက်မြို့အနောက်ဘက်ချမ်းမှာရှိတဲ့ကန်ချနာပူရီခရိုင်စာယိုမြို့နယ်ထဲမှာစစ်စေးရေးဂိတ်မှာမြန်မာနိုင်ငံသားရွှေပြောင်းအလုသမား9ဦးကိုယာယီနိုင်ငံကူးလက်မှတ်အတုစာရွက်စာတဲ့အတုကင်ဆောင်မှုတွေနဲ့ဖမ်းဆီးလိုက်ကြောင်းထိုင်းအာဏာပိုင်တွေကပြီးခဲ့တဲ့တနင်္ဂနွေနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့သတင်းပြည်စုံကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်
။မြန်မာနိုင်ငံဖျားသုံးသူဒေတာဘက်ကနေထိုင်းနိုင်ငံကချနာဗူရီခရိုင်ထဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံကူးလက်မှတ်အတုကင်ဆောင်မှုစာရွက်စာတမ်းအထောက်အထားအတူပြုလုပ်မှုတွေနဲ့ဖမ်းဆီးခံလိုက်ရကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးကပြောပြပါတယ်
။ Passport အားလုံးခရိုင်ရောင်တွေသူတို့ကအဲ့ဒီခရိုင်ရောင်တွေကိုသူတို့ကကတ်ခွာတွေပုံစံမျိုးလုပ်ခဲ့တာ။ပွဲစားနေလုပ်ပလိုက်တာ။ဒါပေမဲ့သူတို့ရဲ့ဟိုပေါ့နော်ကတ်အရင်အားတွေခွာပြီးတော့သူက printer နဲ့ပြန်ထုတ်ပြီးတော့ငကူမူလအောင် sticker ဝယ်ပြန်ကတ်ထားလိုက်တာ။ပြန်ကတ်ထားလိုက်ပြီးတော့သူတို့ကသေချာပြန်စစ်ဆေးကြည့်တော့နောက်ကနေတမီးတွေနဲ့ထိုးကြည့်ကြပါဘူး။သူ့မှာနှစ်ရုပ်ပေါ့နှစ်ရုပ်တွဲနေတာမျိုးရှိတယ်။ညက်နှဖုံးကိုသူကနှစ်ရုပ်ကတ်နေတာတွေ့ရတယ်ခင်ဗျ။အဲ့ဒါကိုသူတို့ကနေပြီးတော့ဒီဟာတော့အတူကြီးပဲဆိုပြီးတော့အခုကလေးတွေကိုအကုန်လုံးဟိုလုံးမယ်ပေါ့နော်တရားဆွဲမယ်ပေါ့ဆိုပြီးတော့အခုတင်းမှာကြီးညာထားရတယ်ခင်ဗျာ
ဒီထဲမှာအသက်20အောက်လူငယ်3ဦးနဲ့အတူရှစ်ပြောင်းလို့တမန်5ဦးတို့ဟာဖမ်းဆီးခံလိုက်ရတာပါအခုဆိုရင်နိုင်ငံကုလက်မှတ်အတုတွေဟာထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်လမ်းကနေအဖမ်းဆီးတွေများတဲ့အတွက်ကချနာပူရီလမ်းကြောင်းဘက်ကနေလမ်းကြောင်းပြောင်းပြီးလူပွဲစားတွေကဘန်ကောက်လိုမြို့ကြီးတွေကိုလူကုန်ကူးမှုတွေလုပ်တဲ့အခါမှာအသုံးပြုလာကြတာဖြစ်တယ်လို့လဲဆိုပါတယ်ဒီအတွက်ထိုင်းဥပဒေအရဆိုရင်သူတို့ကိုအကာအကွယ်ပေးလို့မရတဲ့အကြောင်းကိုလည်းပြောပြပါတယ်
အခုကပထမဆုံးအချိန်နဲ့ဆက်စားဦးတော့တိတ်ပြီးတော့သူတို့မရင်းမိကြရတာလည်းပါတယ်ခင်ဗျာမဲဆောက်ဘက်ကနေပြီးတော့တက်လာတဲ့လူတွေများနေပြီများနေတဲ့အခါအရင်တော့မရင်းမိကြအောင်နောက်အခါကျတော့သူတို့ကသွားမောတွေကနည်းနည်းရင်းမိလာကြတယ်သူတို့စာအုပ်တွေတမီးတွေထိုးကြည့်တဲ့အခါကျတော့ပုံတွေထက်နေတာကိုတွေ့ရတယ်ပုံတွေထက်နေတဲ့အခါကျတော့အဲ့လိုမျိုးကျတော့သူတို့အပေါ်ပေးမတက်တော့အပေါ်ပေးမတက်တော့ဘူးဆိုတဲ့အခါကျတော့သူတို့ကိုပြန်ဖမ်းနေနေဆက်ကိုပြန်ပို့တယ်ပို့ပြီးတော့တခါသူတို့ကလွတ်လာတဲ့အချိန်မှာသူတို့ကတခြားနယ်ဘက်ကနေပြီးပြန်တက်တာဒီမဲဆောက်သုံးဘက်ကနေမတက်တော့ကညနာပူရီဘက်ကဆိုတော့သူတို့စစ်ရှင်မှလည်းစစ်မယ်ဆိုတဲ့ပုံစံမျိုးပေါ့နော်ကျွန်တော်တို့ထိုင်းဥတွေလမ်းကြောင်းတိုင်းဆိုလို့ရှိရင်ကျွန်တော်တို့ဘက်ကဘာမှတော့လိုက်လို့ပြီးလို့တော့မရဘူးခင်ဗျဥတွေလမ်းကြောင်းကမားနေတယ်ဆိုတဲ့အခါတည်းမှာကျွန်တော်တကယ်လို့များ passport ရှိရဲနဲ့ဖမ်းသားတယ်ဘာကြောင့်ဖမ်းသားတာလဲတစ်ဖက်ကနေကျွန်တော်မြန်မာနိုင်ငံသားဘက်ကနေပြီးညင်ပေးလို့ရတယ်ခုကကိုင်ဆောင်လာတဲ့လူကလည်းအတူမှန်တည့်ရတဲ့နဲ့ကိုင်လာတယ်လှုပ်ပေးတဲ့ပွဲစားကိုလည်းမဖမ်းမိဘူးဆိုလို့ရှိရင်လောလောဆယ်ကတော့သူတို့ပဲတန်ချီသူတို့ပဲထိမှာပဲ
ထိုင်းနိုင်ငံကနေမြန်မာပြည်ကိုပြန်တဲ့အခါမှာနေရရင်းကိုပြန်တဲ့အတွက်မြန်မာနိုင်ငံသားနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေဟာအထွက်တစ်စိတ်တုံးကိုနိုင်ငံကူးလက်မှတ်မှာရိုက်နှက်ရပြီးမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုပြန်လာတဲ့အခါမှာလည်းအဝင်တစ်စိတ်တုံးကိုထိုင်းနိုင်ငံဘက်ကလူဝင်မှုကြီးကြေးရေးရုံးမှာရိုက်နှက်ရပါတယ်။ဒါတွေကိုမသိနားမလည်တဲ့အတွက်လူကိုယ်တိုင်မသွားပဲပွဲစားတွေကိုငွေပေးပြီးလုပ်ခိုင်းတဲ့အခါမှာတစ်စိတ်တုံးအတုတွေလုပ်ပေးပြီးငွေယူကြတဲ့အတွက်ပြီးခဲ့တဲ့ရက်ကပဲမြန်မာနိုင်ငံသား6ဦးဟာမဲဆောက်လေစိတ်မှာဖမ်းဆီးခံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေဟာပွဲစားတွေကိုအသုံးမပြုဘဲမိမိတို့ဖာသာလူဝင်မှုကြီးကြေးရေးရုံးကိုတွားရောက်ပြီးလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဦးဆိုင်အေးကဆိုပါတယ်လက်ရှိမှာတော့မြန်မာနိုင်ငံသားတွေဟာအထောက်အထားမပြည့်စုံလို့ဖမ်းဆီးခံရတာတွေနိုင်ငံကုလက်မှတ်အတုဒစိတ်တုံးအတုတွေလုပ်မှုတွေနဲ့ဖမ်းဆီးခံရတာတွေဟာမဲဆောက်မြို့မှာကောကန်ချနာပူရီမြို့နယ်ဘက်မှာပါဖြစ်လာတာကိုတွေ့ရတယ်ဆိုပြီးထိုင်းအာဏာပိုင်တွေဘက်ကဆိုပါတယ်ထိုင်းနိုင်ငံမှာရွှေပြောင်းလို့တမား3သန်းထက်မနည်းရှိပြီးတရားဝင်အလုပ်သမားတွေထဲတရားမဝင်အလုပ်လုပ်ကိုင်နေသူတွေကအများစုဖြစ်ပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံထဲကမြန်မာအလုသမားတွေဒီဖမ်းခံရတဲ့အကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဩဂုတ်လ1ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါစီးပွားရေးကဏ္ဍ blogger တွေပြောသမျှသက်တမ်းရောင်သတင်းလွှာအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိတယ်လို့သူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ကျွန်တော်ကအမှုပညာဆိုတာဒီရင်ကျိမှုနိုင်ငံရေးလူမှုရေးအခြေခံနေခံတွင်မှာချီတီထားတဲ့အရာဖြစ်တဲ့အလျောက်အချိန်ကာလနဲ့ဆက်နွယ်မှုရှိရလျောက်အဲ့အချိန်ကာလကိုအခြေခံကြောင်းလဲအရာတွေနဲ့ဆက်နွယ်မှုရှိရလျောက်သူကလည်းရွှေ့နေရလို့ယုံကြည်တယ်
။ကဗျာဆရာမောင်သေးသူဘာကိုယုံကြည်တယ်လဲဆိုတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။မြမခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ပြုပြင်လှုပ်ဆောင်စရာတွေအများအပြားရှိနေပေမဲ့လည်းအုပ်ချုပ်ရေးပိုင်းမှာကျိုးနီစနစ်ကရှိနေဆဲဖြစ်တဲ့အတွက်တိုးတက်မှုနှေးကွေးနေတယ်လို့မြမနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းကအထွေထွေအတွေ့အမှုဒေါ်သရိုးသူစာအောင်ကပြောပါရယ်ခီးသွွားလုပ်ငန်းအတွက်ပြုပြင်ပြောင်းလဲမှုလှုပ်ဆောင်ဖို့လိုအပ်ချက်တွေကိုမကြခင်မှာအစိုးရတာဝန်ရှိတဲ့သူတွေကိုအကြံပေးတင်ပြသွားမယ်လို့ဆိုပါရယ်မြမခီးသွွားလုပ်ငန်းအတွက်လိုအပ်ချက်တွေလုပ်ငန်းရှင်တွေဘက်ကလက်ရှိလှုပ်ဆောင်နေတာတွေကိုခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစော်ဝင်းလိုင်တင်ပြထားတာနားဆင်ပါရှင
်ပမာပြည်မှာအခုဟိုပွင့်လင်းလာပြီးအစိုးရပြောင်းပြီဆိုတော့အရင်အစိုးရလက်ထက်တုန်းကတော့ဟိုတန်ဒီတန်နေနဲ့နည်းနည်းဟိုခီးသွွားတွေလာဖို့အဟန္တရှိတယ်ပါညာဆိုပြောကြရတယ်အခုနောက်ပိုင်းကောဒီမြန်မာနိုင်ငံကိုလာကြတဲ့ခီးသွွားတွေနိုင်ငံသားခီးသွွားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲအမဟိုအရင်ကနဲ့စာရင်လေ
ကျမလေခီးသွွားတော့အရင်အတွက်တော့အထက်ချာရင်ကျမလုံထုံးလုံနေပိုင်းကိုပြောပြရစီဒီလုံထုံးလုံနေပိုင်းမှာကျမတာဝန်ရှင်နေတဲ့အခါကျတော့ဒီ web page ရရှိနေစင်ရှိနေစင်မှာမှဟိုပို့အောင်ဆိုးလာရဲ့လို့ကျမတို့ကတော့ဟိုပြောချင်ပါတယ်နော်ပြောချင်ပါတယ်ဆိုတော့ခေါင်းဆောင်ပိုင်းနေမှာကပင်လုံညီလာခံအတွက်ကိုတကယ်ကိုအရေးကြီးနေတဲ့ကြောင့်ခေါင်းဆောင်ပိုင်းနေကပင်လုံညီလာခံပုံမှာပဲအထည်ထားတယ်ပေါ့နော်ကျမတို့ရည်ရည်လေးကလည်းခေါင်းဆောင်ကကုညီရဲ့အတွက်ကျမတို့ကနေပြီးတော့ဟိုဒီအပိုင်းတွေကိုကျမတို့ကအကြည့်တွေထုတ်ပေါ်တဲ့သဘောတော့မရှိသေးဘူးပေါ့နော်ပင်လုံညီလာခံကြီးတော့ပြီးသွားပြီဆိုရင်တော့ကျမတို့ဟာဒီကိကနာတွေမှာတော့အားနည်းနေရဆိုတဲ့အကြောင်းလုံးလုံးလူပိုင်းမှာလိုအပ်ချက်တွေတိတ်ကြီးများနေတဲ့အကြောင်းပြီးတော့ဝင်းနိဒနာပိုင်းနေဆိုင်မှာမှာလုံးလုံးလူတွေမှာဟိုကုညီနေတာတဲ့ပုံစံမျိုးလားเนาะဟိုနေပေါ့အာနာရှင်ဆန်တဲ့ပုံစံမျိုးလားဆိုတော့အဲ့ဒီပုံစံမျိုးတွေကိုကျမတို့ထောက်ပြဖို့ရှိပါတယ်ဒါပေမဲ့ကျမတို့လက်ရှိအခြေအနေမှာတော့ပြည်လုံးမြာကအရေးကြီးဆုံးလို့သတ်မှတ်တဲ့အတွက်ကြောင့်ကျမတို့ကပြောချဖို့တော့မရှိသေးဘူး
ဟုတ်ကဲ့ဆိုလိုချင်တာကတော့ဟိုအခုကြည့်မယ်ဆိုလို့ရှိရင်တော့ဟုတ်ပြီအာဟိုပါတော့အခုအရင်ကရှိတဲ့ဟိုပါကျိုးနေတွေပဲဆိုကြပါစို့ဒီလုံထုံးလုံနေတွေများနေတဲ့ကိစ္စအစင်းစင်းသွားနေရတဲ့ကိစ္စဟိုပါပေါ့ဟိုတခုခုဟိုလက်မှတ်ရဖို့အရေးကိုသိတယ်မလားအရင်တော့ကပုံစံအတိုင်းဖြစ်နေတော့အစိုးရပြောင်းသွားပြီမဲ့လဲဒီအုပ်ချုပ်ရေးပိုင်းဆိုင်ရာဘိုင်းမှာအက်ဒမင်ဘိုင်းမှာကအရင်လူတွေပဲရှိနေသေးတဲ့အတွက်ခောက်ရိုးကျိုးနေတယ်ဆိုတဲ့ပုံစံများလားခင်ဗျအဲ့လိုဖြစ်နေလား
ကျမတို့ဒီတိုင်းပဲပြောရမှာပါရှင်ဒီတိုင်းပဲပြောရမှာဒီတိုင်းပုံစံပါပဲဒီတိုင်းပုံစံပါတို့ပြင်မယ်လေကျမတို့ကကျမတို့ရဲ့ခီးသွားလုပ်ငန်းသဘောတဘာကနိုင်ငံရေးတည်ငြိမ်မှုနဲ့အဓိကဆက်သွယ်နေပါတယ်ဒါတည်းရဲ့အချိုးချတဲ့သဘောဟိုခီးသွားလုပ်ငန်းနိုင်ငံရေးတည်ငြိမ်မှုနဲ့တည်းရဲ့အချိုးချတဲ့အတွက်ကြောင့်ကျမတို့တွေကနိုင်ငံရေးတည်ငြိမ်မှုကိုဦးစားပေးပါတယ်နိုင်ငံရေးတည်ငြိမ်တာရင်ခီးသွားလုပ်ငန်းကိုအရင်ပြေတယ်အဲ့လိုမျိုးသဘောတရားတွေကျမတို့ကတည်တည်တဲ့အတွက်ကြောင့်ကျမတို့ကကိစ္စတိုင်းကိစ္စတိုင်းကိုဟိုမပြောသင့်ဘူးလို့ထင်တဲ့အချိန်မှာမပြောတာကောင်းပါလေ။ဒါပ ြောတဲ့နေလို့ချိန်ချိန်နေချိန်မှာပြောတာကောင်းတယ်ကျမကတော့ယူဆပါတယ်ဒီတကြောင်ဟိုကျမတို့မပြောပါဘူးအထူးသဖြင့်ပြန်လို့ညီလာခင်ဟိုအဆင်ပြေဖို့ပဲကျမတို့ကဒီကပဲကျမတို့ကောင်းတယ်မှာရှိပါတယ်
အဓိကကကျွန်တော်တို့ပြောကြမယ်ဆိုရင်အခုကျွန်တော်တို့ဒီမြန်မာနိုင်ငံခရီးသွားလုပ်ငန်းမှာပြင်သစ်တဲ့အချက်တွေပေါ့နော်ဦးစားပေးလို့ရမယ့်အဆင့်တွေဟိုပါပေါ့အချက်တွေကဘာတွေများဖြစ်မလဲအမ
ကျွန်တော်တို့အသေးအနေနဲ့လေဦးစားပေးလို့ရမယ့်အချက်တွေကိုဟိုခရီးသွားရာသီမတိုင်ခင်မှာဖက်တိုက်လုပ်နေပါတယ်အကမအောင်ဆုံးလုပ်တာကတော့ sticker campaign ပေါ့နော် sticker campaign ကတကယ်ဆိုရလက်ထပ်ပါလေကျွန်တော်တို့လုပ်ခဲ့ပါတယ်တပြည်လုံးအတိုင်းတန်လေကျွန်တော်တို့ကဒီဟိုတုံးစီပေါ့ဒီတော့ဒီဓာတ်တွေမှာတုံးစီအဲကွန်မတီမထရီယာကိုဆက်လေးတောက်ရတယ်ဒီလိုမျိုးကတ္တာတွေတော့ကျမတို့စတီကာကမင်းကိုတပြည်လုံးနဲ့ကျမတို့လုပ်ခဲ့ပါတယ်လုပ်ခဲ့ပြီးတော့ကျမတို့အခုဒီလအတွင်းမှာကျမတို့သူအကမ်ပိန်းဆိုပြီးလုပ်ပါတယ်အဲဒီကမ်ပိန်းရဲ့အဓိပ္ပာယ်လေးကတော့ review reform reinforce ဆိုတဲ့ဒီကမ်ပိန်းမှာကျမတို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအပင်းရဲ့အဲလုပ်ငန်းစဉ်တွေကိုကျမတို့ကအကောင်လုံးကို review ပြန်လုပ်ပြီးတော့ reform process နဲ့ reinforce process တွေကျမတို့ဒီအဆင့်တွေတက်မဲ့ပြီးတော့ campaign လုပ်ပါတယ်လက်ရှိချိန်ကကမ်ပိန်းကာလပါဒီကမ်ပိန်းကာလအတွင်းမှာကျမတို့ကမြန်မာနိုင်ငံအနှံ့မှာ CSR process တွေကျမတို့အားလုံးခေါင်းဆိုင်လုပ်ပါတယ်ရန်ကုန်တိုင်းမှာကျတော့ကျမတို့ရန်ကုန်တိုင်းမှာ code of conduct ဆိုတဲ့ကဏ္ဍကိုကျမတို့ထုတ်ဖော်ပြီးတော့အဲ့ဒီကဏ္ဍမှာ workshop လုပ်ပါတယ်အဲ့ workshop ကနေပြီးတော့ကျမတို့ဟိုခီးသွားလုပ်ငန်းမှာလုပ်ကိုင်နေတဲ့အတင်းသားတွေအလန်းမြင်တွေအကောင်လုံးပေါင်းပြီးတော့ကျမတို့ရှင်းလင်းပွဲတွေပြုလုပ်တယ် question and answer တွေကျမတို့ပြုလုပ်တယ်အဲ့ဒီလိုပြီးတော့အခုမန္တလေးတိုင်းမှာမနေ့ကလည်းပြီးသွားပါတယ်မနေ့ကဒီကြီးပါလုံးကမူကြီး300ကျော်တက်မြောက်ပြီးတော့ကျွန်တော်ဒီ workshop လေးပြီးသွားပါတယ်ဒီနေ့ workshop ကတော့ကျွန်တော်လုပ်တာကတော့ကွန်ဒရီဘူးတွေကိုကြီးပါလုံးမှာဆက်ဆက်နေတဲ့ကားဆရာတွေကားအသင်းတွေသူတို့တွေကိုဝင်ကားတဲ့လုပ်ငန်းစဉ်နဲ့ပြီးတော့ education process ပေါ့နော်ကျွန်တော်တို့လုပ်ငန်းစဉ်တွေဟိုကွန်ဒရီဘူးဝင်ရတဲ့အကြောင်းလုပ်ငန်းစဉ်တွေနောက်ပညာရှင်တွေပြောကြတယ်ဟောပြောချက်ဒီဒါလေးပြီးတော့ question and answer တွေဒီမျိုးကြီးကျွန်တော်လုပ်ကြတဲ့သဘောပါဒါကတော့ second time workshop ပေါ့ကျွန်တော်တို့ပြောရမယ်ဆိုမန်နေဂျာကြီးကလည်းရှင်ညာတည်းရပထမအဦးဆုံး democratic way ကိုပေါ်ဆောင်တဲ့အတွက်ကျွန်မကဒီကျွန်မရဲ့လုပ်ငန်းစဉ်လေးကို highlight ပြချင်ပါတယ်ကျွန်တော်တို့ဟိုကုန်ယူစာနဲ့ highlight ပြချင်ပါတယ်ဒါကြောင့်လဲဆိုတော့ကျွန်တော်တို့အသေးနည်းမှာကိုကျွန်တော်တို့ကလောက်ဆောင်ချက်တွေကဒီမိုကရက်တစ်ဝင်းနေပဲတွားပါတယ်အများဆန္ဒနဲ့တွားပါတယ
်တခြားအရေးကြီးတဲ့အချက်တွေရောဘာတွေများရှိဦးမလဲခင်ဗျ
ပထမအဦးဆုံးလိုအပ်နေတဲ့ highlight ပြချင်တာတွေက destination maintenance ပါဒီ destination maintenance ကတကယ်ကိုအရေးကြီးနေတဲ့ကဏ္ဍပါ maintenance ဘက်မှာတော်တော်လေးကိုအားနည်းနေအောင်တွေးရပါတယ်ကျွန်တော် workshop မတိုင်ခင်လေးမှာအင်းဝါကိုကျွန်တော်တတ်ကြည့်ပါတယ်ပြီးတော့ဥပိန်တကားကိုလည်းတတ်ကြည့်ပါတယ်အဲ့ဒါလိုအပ်ချက်တွေမှာ maintenance တွေပဲပတ်သက်ပြီးလိုအပ်ချက်တွေရတာအများကြီးပေါ့ဒါတွေကိုကျွန်တော်တို့ကဟို point out လုပ်မယ်စာကျွန်တော်တို့ focus လုပ်ရှင်တဲ့သဘောပါသဘောတရားချင်းတော့မတူပါဘူး point out လုပ်ချင်ပြီးတော့အဖြစ်တင်နေရမှာမဟုတ်ပါဘူးဆိုတဲ့အခါကျတော့တော်တော်လေးမှအားနည်းနေပါတယ်အားနည်းနေတဲ့အတွက်ကြောင့်ကျွန်မ Facebook ကနေပြီးတော့ highlight ပြထားတယ်သို့တော်ညာလည်း Facebook ကတရားဝင် media မဟုတ်တဲ့အတွက်ကြောင့်ကျွန်မက report တင်ပါပါကျွန်မ report ကိုအတင်းသားတွေကိုလည်းဒီနေ့ရုံးလည်းပြပါဖြစ်တယ်လို့ကျွန်တော်ဝန်ကြီးဌာနတက်ဆိုင်ဝန်ကြီးဌာနနဲ့အခြားအသင်းတွေလည်းကျွန်မကဒီစာကိုပေးဖို့မှာဖြစ်ပါတယ်ဒီအစီရင်ခံစာကိုပေးဖို့မှာဖြစ်ပါတယ်အဲ့ဒီခါမှာကျွန်တော်တို့အနေနဲ့အဖြစ်တဲ့ကိစ္စတွေကိုကျွန်တော်တို့ highlight ပြရတာဖြစ်ပြီးတော့တန်တဲ့ခံစားကြတော့ကျွန်တော်တို့ဒီချက်ပို့ပြီးတော့လည်းကျွန်တော်တို့မလုံနိုင်သေးတဲ့ခံစားဖြစ်ပါတယ်ဆိုလိုချင်တဲ့သဘောကကျွန်တော်တို့ policy maker တွေမဟုတ်ပါဘူးကျွန်တော်တို့ NGO တွေပါ NGO တွေအနေနဲ့ကကျွန်တော်တို့ဖြစ်တင်တာကိုကျွန်တော်တို့ highlight ပြပါတယ်ပြီးရင် highlight တင်တဲ့ခန္ဓာကိုကျမတို့ဟိုပူပေါင်းဆောင်ရပြီးတော့လုဆောင်နေတဲ့ခန္ဓာဆိုရင်ကျမတို့ကပူပေါင်းပါပါပြောရမယ်ဆိုရင်မိသူနဲ့မဆိုပူပေါင်းကိုကျမတို့တို့ကအဆင်သင့်ပါပဲ all inclusive ခန္ဓာကိုကျမတို့ယုံကြည်တယ်။ဘာဖြစ်လို့ယုံကြည်လဲဆိုတော့ခရီးသွားတဲ့ခန္ဓာသည် all inclusive ဖြစ်မှသာအောင်မြင်မယ်ဆိုတာကိုယုံကြည်ရတဲ့အတွက်ကြောင့်မိသူနဲ့မဆိုပူပေါင်းဆောင်ရပြီးတော့လုလုချင်ပါတယ်။သို့တော်ညာလေပူပေါင်းဆောင်ရတယ်ဆိုတဲ့နေရာမှာပူပေါင်းဆောင်ရတဲ့ဆန္ဒရှိသူတွေနဲ့ဒါကျမတို့ကပူပေါင်းလို့ရတဲ့သဘောတရားတော့ရှိပါ
ကိုဇော်ဝင်းလိုက်တင်ပြခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်စ
smart lagain phone ni thong pi lo pocket monster le ri ko niya song ma like sha phan ya de pokemon go game app ha အာရှနိုင်ငံတော်တော်များများမှာတရားဝင်ထွက်မလာသေးပေမဲ့အခုတည်းကကစားနေကြသူတော်တော်များများရှိနေပါတယ်။လောလောဆယ် Pokemon Go app ကိုတရားဝင်ထုတ်ထားတာဆိုလို့ဂျပန်နိုင်ငံနဲ့ဟောင်ကောင်မှာပဲရှိပါသေးတယ်။ဒါပေမဲ့ American နဲ့ဥရောပနိုင်ငံတော်တော်များများအပါအဝင်နိုင်ငံပေါင်း30ကျော်မှာ Pokemon Go app ကိုတရားဝင် download လုပ်ခွင့်ပြုထားပါတယ်။ Pokemon အကောင့်လေးတွေရှိနိုင်တယ်လို့ game ကညွှန်တဲ့နေရာတွေစီကိုတကယ်သွားပြီးအဲ့ဒီနေရာတဝိုက်ဘယ်နာရှိနေမလဲဆိုတာကိုဖုန်းရဲ့ကင်မရာသုံးလိုက်ရှာရတာမို့Pokemon Go ကစားနေတဲ့သူတွေဆိုရင်လမ်းသွားနေတာတောင်ဖုန်းကိုမျက်လုံးမလွှဲသွားကြတာမို့ခလုတ်တိုက်မိတာတို့တခြားသူတွေကိုဝင်းတိုက်မိတာတို့မကြာခဏဖြစ်ကြပါတယ်။ကားမောင်းနေရင် Pokemon Go ကစားလို့ကားတိုက်မှုဖြစ်တဲ့သတင်းတွေကိုလည်းကြားနေရပါတယ်။အဲ့ဒီလောက်အထိတခြားနိုင်ငံတွေကလူတွေဆွဲဆွဲလန်းလန်းကစားနေကြတဲ့ Pokemon Go game ကိုမြန်မာ၊ထိုင်း၊စင်ကာပူ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊အိန္ဒိယစတဲ့အာရှနိုင်ငံတွေမှာတရားဝင်ထွက်မလာသေးပါဘူး။တရုတ်နိုင်ငံမှာတော့ဟောင်ကောင်ကျွန်းကလွဲလို့တရုတ်ပြည်မှာကြီးမှာတရားဝင် download လုပ်လို့မရသေးပါဘူး။ဒီတော့တိတ်ကိုကစားခြင်းလှပြီးဖြစ်တဲ့ Pokemon Go ပရိသတ်တွေကတရားဝင်ထွက်လာတဲ့အထိမဆောင်ကြပဲရတဲ့နီးမျိုးစုံတုံးပြီးတော့ကစားနေကြတာဖြစ်ပါတယ်။တကယ်လို့လက်ကင်ဖုန်းကိုအမေရိကတို့၊ဗြိတိန်တို့၊ဂျပန်တို့၊ဟောင်ကောင်တို့ကနေဝယ်ထားပြီးတော့အဲ့ဒီနိုင်ငံတွေမှာ Apple App Store အကောင့်ပဲဖြစ်ဖြစ် Google Play အကောင့်ပဲဖြစ်ဖြစ်ဖွင့်ထားရဲဆိုရင်တော့ Pokemon Go App ကို download လုပ်ယူနိုင်ကြတယ်လို့ပြောကြပါတယ်။တချို့ Android ဖုန်းသုံးကြတဲ့သူတွေကြတော့လေတရားမဝင် Game Version ကို Torrent Website တွေကနေပြီးတော့ download လုပ်ကြပါတယ်။တချို့ကြပြန်တော့သူများအကောင့်တွေကိုခိုးဝင် hack လုပ်ကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့တဆင့်ကန် proxy website တွေကိုတုံးပြီးတော့ game app ကို download လုပ်ကစားနေကြတာပါ။အဲ့လိုမျိုး proxy server တွေကနေတဆင့်တရားဝင် game ထုတ်ထားတဲ့နိုင်ငံတွေက app store ဆိုင်တွေကိုသွားနေကြသူအင်ဒိုနီးရှားမှာတော်တော်လေးများတယ်လို့ကိုရိုင်းကစားနေတဲ့ Ranga Vadia One ကပြောပြပါတယ်။သူကတော့ Pokemon Go ကိုတော်တော်လေးကိုစွဲနေပါပြီ
။ Kalau main game yang biasanya sih cuma di rumah-rumah aja gitu. Kalau enggak waktu lagi kuliah di kampus.
ပုံမှန်အဖြစ်တော့သူကြောင်းမသွားလို့ရှိရင်အိမ်မှာပဲ game ကစားလေးရှိပါတယ်တဲ့ဒါပေမဲ့ Pokemon Go ကြတော့အပြင်ထွက်ပြီးတော့တခြားနေရာတွေစီကိုမသွားမဖြစ်သွားဖို့လိုတော့လမ်းတော်တော်လေးရှောက်ဖြစ်တယ်လို့ဆိုရဲလေ့ကျင့်ခန်းလုပ်နေတယ်လို့ဖြစ်နေတော့လလန်းဆန်းဆန်းပေါ့ပေါ့ပါပါနဲ့နေလို့တော့ကောင်းပါတယ်လို့ဆိုပါတယ
် Nowadays like a young people doesn't really want to go to this like
အသက်20အရွယ်အာယာဆမ်ဝန္ဒရာကလည်းဒီကနေ့ခေတ်မှာလူငယ်တွေကပြားတိုက်တို့သမိုင်းဝင်နေရာတို့လိုနေရာတွေစီကိုတိတ်ပြီးတော့သွားကျင်ကြတာမဟုတ်ပါဘူးတဲ့ဒါပေမဲ့ Pokemon Go ကစားတော့အဲ့လိုနေရာမျိုးစီကိုမသွားမဖြစ်ရောက်သွားတယ်လို့ပြောနေတာပါ Pocket Monster အကောင့်လေးတွေကိုတွေးနိုင်တယ်လို့ပြောကြတဲ့ Indonesia အမျိုးသားပြားတိုက်ကတော့ game ကစားတဲ့သူတွေကိုကြိုဆိုတဲ့အနေနဲ့သူတို့ပြားတိုက်ထဲမှာအကောင့်လေးတွေတွေးလို့ရှိရင်ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်တွေပေါ်မှာတင် जा ဖို့တောင်းတိုက်တွန်းထားပါတယ်လူငယ်တွေကြားပြားတိုက်ကိုစိတ်ဝင်စားသွားအောင်ဆွဲဆောင်တဲ့သဘောလည်းဖြစ်ပါတယ်ဒါပေမဲ့အင်ဒိုနီးရှားသမ္မတအင်ဒေါ်ဝင်းထဲမှာတော့အမှုရမ်းတွေကိုရောဧည့်သည်တွေကိုပါ Pokemon Go game ကစားရဘူးလို့သတိပေးချက်ထုတ်တားမြစ်ထားပါတယ
်။ Bayangkan kalau ada yang bermain itu kan ada pergerakan itu kan di sini apalagi di sini ada pas pampres nanti kan
သမ္မတအင်ဒေါ်ရဲ့ပြန်ကြားရေးတာဝန်ခံ Baymark Mudin ဖြစ်ပါတယ်။ Pokemon Go ကစားပြီးတော့အကောင့်တွေတွေ့လို့တွင်ညာအင်ဒေါ်ဝင်းထဲမှာရှောက်သွားနေမယ်ဆိုရင်မတင်ကားစရာဖြစ်ပြီးတော့လုံခြုံရေးတွေကမေးမြန်းစစ်ဆေးစရာဖြစ်ပါလိမ့်မယ်။သမရအင်တော်ကိုလာရင်လိုက်နာရမယ့်စီကန်းတွေကိုလူတိုင်းလေးစားသင့်ပါတယ်လို့ပြောပြနေတာပါအင်ဒိုနီးရှားမှာ Pokemon Go app တရားဝင်မထွက်သေးချိန်မှာတော့အခုလိုမျိုးသတိပေးချက်တွေထုတ်နေရပါပြီအမေရိကန်မှာ Pokemon Go စထွက်ပြီးသိပ်မကြခင်မှာပဲ game ကစားသူတွေကြားမှာမတော်တဆထိခိုက်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့တာကြောင့်ဂျပန်နိုင်ငံမှာတော့ဒီ game app ကိုမထုတ်ခင်တည်းကအာဏာပိုင်တွေက game ကစားသူတွေသတိထားလိုက်နာသင့်တဲ့အချက်၉ချက်ကိုကာတွန်းပုံစံတွေနဲ့ထုတ်ပြန်ခဲ့ပါတယ်game ကစားကြသူတွေအနေနဲ့ game အတွက်ကိုယ့်ရဲ့နာမည်ရင်းကိုမသုံးဘဲနဲ့တခြားနာမည်မျိုးတွေသုံးကြဖို့တိုက်တွန်းချက်လဲပါဝင်ပါတယ်။ Pokemon Go game က online ပေါ်မှာချိတ်ဆက်ကစားရတဲ့ game မျိုးမို့ကိုယ့်ရဲ့အရေးကြီးတဲ့ကိုယ့်ရဲ့အချက်တွေလုံခြုံစေဖို့တည်ပေးတာဖြစ်ပါတယ်။ဂျပန်မှာ game တရားဝင်ထွက်လာပြီးအခုနောက်ဆုံးသတင်းဖြစ်နေတာကတော့အနုမြူဘုံအကျဲခံခဲ့ရတဲ့ Hiroshima မြို့ကငိမ့်ချရဲ့အထက်အမှတ်ပန်းချံကို game တွေကနေဖယ်ရှားပေးဖို့အတွက်တောင်းဆိုနေကြတဲ့သတင်းမှာgame နဲ့မှာ hiroshima ငိမ့်ချရဲ့အထိတ်အမှတ်ပန်းချံကို pocket monster တကောင်နဲ့တကောင်ကြားမှာတိုက်ခိုက်ကြတဲ့နေရာ game တွေကအခေါ်ဆိုရင်တော့ gym နေရာလှုပ်ထားတဲ့အတွက်ဒါကိုဖယ်ရှားပေးဖို့အတွက် game ကိုထွင်တဲ့ nintendo နဲ့ niantic company တွေကိုမြို့တာဝန်ရှိသူတွေကတောင်းဆိုထားပါတယ် pokemon go game ကစားလို့ရနေတဲ့နိုင်ငံတွေထဲမှာဘယ်နေရာမှာ pokemon အကောင့်တွေရှိနေတယ်လဲဆိုတာကိုသိနိုင်အောင်လို့
Niyatic Company Pokemon Go server ကို Java ကနေ ဖြတ်ဝင် ပြီးတော့ မြေပုံ တွေ ကို ဖော်ပြ နေတဲ့ website တွေ လည်း ပေါ်လာ နေ ပါတယ် တခါ ကိုက Pokemon Go game ကို အချိန် ပြည့် ပေး မကစား နိုင် လို့ level မတက် ဘူး ဆိုရင် ကို အစား ကစား ပေး ပါမယ် ဆိုတဲ့ game အငှား ကစား သူ တွေ လည်း ရှိ ပါသေး တယ်
We basically walk people's Pokemon accounts for them to get them experience, level up their Pokemons.
Pokemon Go game account ရှိ တဲ့ သူ တွေ အစား သူတို့က game ကို ဝင် ကစား ပေး တာ ပါတဲ့ Pokemon account လေး တွေ ဖမ်း ပေး တယ် account တွေ အဆင့် ပြောင်း သွား အောင် ကစား ပေး တယ် အမှတ် များ များ ရ နိုင် မဲ့ နေရာ မျိုး တွေ ရ အောင် လုပ် ပေး တယ် Pokemon Go game level တွေ မြင့် တစ်ထက် မြင့် သွား အောင် လုပ် ပေး တယ် လို့ ပြော ပြ နေ တာ ပါ သူက New York မြို့ မှာ နေ ပါတယ် Pokemon Go အငှား ကစား ပေး ပါတယ် လို့ website မှာ ကြော် ညာ တင် လိုက် ပြီး ကတည်းက ငှားတဲ့ သူ များ လွန် လို့ တယောက် ထဲ မနိုင် တော့ ပဲ တငယ် ချင်း တယောက် နဲ့ မျှ လုပ် နေ ရ တာ နောက် ထပ် လူ တောင် ထပ် ငှား ရ ပါတော့ မယ် တဲ့
So we put the ad up and then I couldn't even do it by myself. I had two phones. I was doing like 10
သူမှာ phone နှလုံး နဲ့ တနေ့ ကို 10 နာရီ လောက် သူ များ အတွက် Pokemon Go game တွေ ကို ကစား ပေး ရ တာ တော့ မှ မလောက် လို့ နောက် ထပ် ကစား ပေး မဲ့ လူ တယောက် ထပ် ငှား ရ တော့ မယ် လို့ ပြော နေ တာ ပါ တနာရီ ကို ဒေါ်လာ 20 လောက် နဲ့ Pokemon Go game အငှား ကစား ပေး နေ တဲ့ သူ ဖြစ် ပါ တယ် ဗြိတိန် နိုင်ငံ မှာ လဲ ဒေါ်လာ 200 နီးပါး ပေး လို့ ရှိ ရင် ကိုယ့် ရဲ့ game ကို အစစ် 20 လောက် အထိ တက် သွား အောင် လို့ လုပ် ပေး နိုင် တယ် လို့ ဆို ပြီး တော့ တယောက် က ကြော် ညာ ထား ပါ တယ် အဲ့ လို မျိုး game အဆင့် level တက် အောင် ကစား တဲ့ နေရာ မှာ အရေး အပါ ဆုံး က တော့ မြို့ ရဲ့ မြေပုံ ဖြစ် ပါ တယ် မြေပုံ ပေါ် မှာ ရှိ တဲ့ နေရာ တွေ က ဘယ် နေရာ မှာ တော့ ဖြစ် Shaba Pokemon account တွေ ကို တွေ့ နိုင် တယ် လို့ game ထဲ မှာ ပြ ထား တာ မို့ အဲ့ နေရာ တွေ စီ ကို အရောက် သွား ပြီး account တွေ ကို ဖမ်း နိုင် မှု က အရေး ကြီး ပါ တယ် တောင် ကိုရီးယား နိုင်ငံ မှာ ကြ တော့ နိုင်ငံ တော် လုံခြုံ ရေး ကြောင့် ကိုရီးယား နိုင်ငံ ရဲ့ မြေပုံ အသေးစိတ် ကို game တီ ထွင် တဲ့ Nintendo နဲ့ Niantic Company တွေ ကို မျှ ဝေ သင့် မသင့် ဆို တာ ကို တောင် ကိုရီးယား အစိုးရ က စဉ်းစား နေ ဆဲ ဖြစ် လို့ August လာတဲ့ မှာ Pokemon Go game တရားဝင် ထွက် နိုင် ပါမလား လို့ တောင် ကိုရီးယား က စောက် မျှော် နေ သူ တွေ က တော့ စိုးရိမ် နေ ကြ ပါတယ် ရှင်
မဆု မြတ်မွန် အစီအစဉ် တင်ဆက် တဲ့ blogger တွေ ပြောသမျှ အစီအစဉ် ကို နားဆင် ခဲ့ ရ တာ ဖြစ် ပါတယ် ရှင် အခု ဆက် ပြီး တော့ ကဘာ တလွှား က အနုပညာ ရှင် တွေ ရဲ့ သတင်း တိုးတိုး ထွားထွား တွေ ကို စူးစီး တင်ဆက် ပေး နေ တဲ့ မရေး တန်တာ ကျော် ရဲ့ တက်တက် ရောက် သတင်း လွှာ အစီအစဉ် အလှည့် ပါ နားဆင် ကြ ရ အောင် ပါ ရှင်
မင်္ဂလာပါ ရှင် အားလုံး စိတ်လက် ပျော်ရွှင် ပေါ်ပါကြ ပါစေ ဒီတစ်ပတ် တက်တက်ရောင် သတင်း လောင် မှာတော့ Star Wars ရုပ်ရှင် ရိုက်ကွဲ မှာ Harrison Ford ဒဏ်ရာ ရ သွားတဲ့ ကိစ္စ တရားရုံး က ဘယ်လို များ ဆုံးဖြတ်ချက် ချလိုက် ပါလဲ ပြီးတော့ MTV Gita Video စုချင်းမြင့်ပေါ်ရဲ့ အတွက် တစ်စို ရွေးခံရတဲ့ စီးရင် ဒီလိုမျိုး ကဘာ တလွှား က ထင်ပေါ် ကြော်ကြား သူတွေ နဲ့ အနုပညာ ရှင် တွေ ရဲ့ သတင်း တူတူ ထားတာ တွေ ကို ပြောပြ ပေး သွားပါမယ် မကြာခင်ကျင်းပမှုရှိတဲ့ MTV Guitar Video စုချင်းမြင့်ပေါ်ရဲ့အတွက် ဇူလိုင်လ 26 ရက်နေ့မှာ တစ်ကြိမ်ရွေးခံရတဲ့ သူတွေ စီးရင် ထုတ်ပြန်လိုက်ပါပြီ Beyonce ရဲ့ လူပြောသူပြော များနေတဲ့ Lemonade ဒေးတပြားက Beyonce ကို တစ်ကြိမ်စုနေရာ 12 နေရာ ရှာပေးခဲ့ပြီးတော့ ဒါဟာ သူ့အတွက် အများဆုံး တစ်ကြိမ်စုတွေ ရရှိစေတာ ဖြစ်ပါတယ် Britisha ဆိုတော့ Adele ရော Hip Hop ဆိုတော့ Kanye West ရော စုတွေ အတွက် တစ်ကြိမ်ရွေးခံရပါတယ် YouTube မှာ အရန် ပေါက်တဲ့ Adele ရဲ့ 2015 Hello တေးသချင်းက တစ်ကြိမ်စုနေရာ 9 နေရာ အတွက် ရထားခံရပြီးတော့ Send My Love to Your New Lover တချင်းနဲ့ တစ်ကြိမ်တစု စုစုပေါင်း 10 နေရာ 8 ခု အတွက် ရထားခံရပါတယ် Kanye West ရဲ့ အငင်း ပွားစရာ Famous တေးတပြားက အကောင်းဆုံး Video စု အပါအဝင် တစ်ကြိမ်နေရာ 2 စု ရရှိပါတယ် AD video မှာက Kanye West ရဲ့ Be My Name Jory အဲ့ထဲ မှာ name ကြီး အဆိုတော့ Taylor Swift ပါ ပါဝင်ပါတယ် အဲ့ဒီ name ကျော် 12 ယောက် သူ့ ဘီမှာ ကိုလုံးတီး နဲ့ အိတ် နေတဲ့ ပုံ မျိုး ရိုက် ထားတာ ပါ Taylor Swift နဲ့ Kanye West က တချင်း စာသား တစ်ပိုင်း နဲ့ ပတ်သက် ပြီးတော့ လူ သိ ရှင် ချာ ရန်ထိုး ပြောဆို နေ ကြတာ ဖြစ် ပါတယ် လွန်ခဲ့တဲ့ 9 နှစ် အတွင်း မှာ Dekita စုချင်းမြင့်ပွဲ တွေ မှာ စုရိ အများဆုံး ရတဲ့ Taylor Swift က 2015 MTV Guitar Video စုချင်းမြင့်ပွဲ မှာ Bad Blood တေးသချင်း ပါဝင် စု 4 စု ရရှိ ခဲ့တာ ပါ သူက Out of the Woods နဲ့ New Romantics တချင်း နှစ်ပုတ် 2015 နှစ်ကုန်နဲ့ 2016 အစောပိုင်းမှာ ထွက်ခဲ့ပေမဲ့လေ ဒီနှစ် 2016 အတွက်တော့ ဘာ တချင်းမှာ တစ်ကြိမ်စီးနေမှာ မပါပါဘူး Rihanna ကတော့ DJ Calvin Harris နဲ့ Dreddy ဆိုတဲ့ This is what you came for ဆိုတဲ့ တချင်း နဲ့ Drake နဲ့ Dre လုပ်တဲ့ Walk တချင်းတို့နဲ့ တစ်ကြိမ်နေရာတွေ အများကြီး ရပါတယ် ဒီနှစ် January မှာ cancer yoga နဲ့ ရုတ်တရက် ဆုံးပါသွားတဲ့ အဆိုတော်ကြီး David Bowie ရဲ့ တေးတပြားအသစ် တစ်ချက်က သူ ဆုံးပါပြီးတော့ မှထွက်လာတာပါ အဲ့ဒီ တေးတပြားတွေက Blaster ဆိုတဲ့ တခြင်းနဲ့ Lazarus ဆိုတဲ့ တခြင်းတွေနဲ့ အကောင်းဆုံး director ဆု အနုပညာ တိဖြတ်နဲ့ ဓာတ်ပုံဆုတို့အတွက် တစ်ကြိမ်ပေးခံရပါတယ် MTV ဂီတဗီဒီယိုဆုချင်းမြင်ပွဲဟာနယူးယောက်မြို့ Madison Square Garden မှာပြုလုပ်မှာဖြစ်ပြီးတော့ဩဂုတ်လ28ရက်နေ့မှာကျင်းပမှာပါ MTV ရုပ်သံ line ကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပြသဖို့ရှိပါတယ်ပြည်သက်တွေကရွေးချယ်နိုင်တာဖြစ်ပြီးတော့လာမယ့်အင်္ဂါနေ့ကစပြီးတော့ဘသူတွေကိုစုပေးခြင်းလဲဆိုတာမဲပေးနိုင်ပါပြီ။ဒီ2016 MTV ဂီတဗီဒီယိုစုချင်းမြင်ပွဲမှာဘသူကအခမ်းအနားမှုလုပ်ပြီးတော့တင်ဆက်ပေးမှလဲဆိုတာတော့မကြေညာသေးပါဘူးရှင်။
Hello. How are you? It's so typical of me to talk about myself. I'm sorry. I hope that you will.Did you ever make it out of that town where nothing ever happened? It's no secret that the both of us are running out of time. So hello from the other side. I must have called a thousand times.
Star Wars.The Force Awakens ရုပ်ရှင်ကရိုက်ကူးရေးအတွက်တာဝန်ယူတဲ့ Fudels Production UK UK နိုင်ငံက Fudels ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုရိုက်ခွဲမှာပါဝင်တဲ့တရုတ်ဆောင်တွေအလုပ်သမားတွေကိုဘေးအနေနဲ့မကြားရအောင်လို့ကာကွယ်ပေးဖို့ပြက်ကွက်မှုနဲ့တရားရုံးကအပြစ်ရှိကြောင်းအမိန့်ချလိုက်ပါတယ်။အဲရုပ်ရှင်မှာပါတဲ့မင်းသားကြီး Harrison Ford ရိုက်ခွဲမှာခြေချိုးသွားခဲ့တဲ့ဖြစ်ရဖြစ်ပြီးတော့အခုလိုမျိုးတရားရုံးကအမိန့်ချလိုက်တာပါ။လန်ဒန်အခြေစိုက် Fudels Production ကုမ္ပဏီကို Milton Keynes တရားရုံးကအင်္ဂါနေ့ဇူလိုင်လ26ရက်နေ့မှာအခုလိုမျိုးအမိန့်ချလိုက်တာဖြစ်ပါတယ်။ Star Wars ရုပ်ရှင်ဇာတ်ကားတွေမှာ Han Solo ဖြစ်နေတဲ့ရုပ်ဆောင်တဲ့မင်းသား Harrison Ford ဟာ2014ဇွန်လ12ရက်နေ့က UK နိုင်ငံက Bollywood Studio Millennium Falcon ရိုက်ကွင်းမှာတန်တကားကပြန်ရိုက်လို့ခြေထောက်ကျိုးပြီးတော့တခြားထိခိုက်ဒဏ်ရာတွေလည်းရသွားပါတယ်။UK မှာလုပ်ငန်းခွင်အနေနဲ့ကင်းရှင်းရေးစီကံတက်မှတ်ပြီးတော့စီးကျက်တဲ့ Health and Safety Executive အဖွဲ့ပြောခွင့်ရသူကအဲ့တကားပြန်ပိတ်အောင်လုပ်ထားတဲ့အားကကားသေးလေးတစ်စီးစာလောက်အလေးချိန်တောင်ရှိတယ်လို့ပြောသွားပါတယ်။ဘယ်လုပ်ငန်းခွင်မှာမဆိုဘေးကင်းလုံခြုံမှုရှိဖို့အတွက်မန်နေဂျာတွေအနေနဲ့လှုပ်ဆောင်ဖို့တရားဥပဒေအရကိုတာဝန်ရှိပါတယ်။နေ့စဉ်ကြုံတွေ့နေတဲ့ဘေးအနေကိုကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးဥပဒေတွေနဲ့ပြန်ပြောင်းထိန်းချုပ်ရပါတယ်လို့ပြောသွားပါတယ်။ဗြိတိရှားရုပ်ရှင်လုပ်ငန်းဟာကမ္ဘာမှာနာမည်တစ်လုံးနဲ့ရပ်တည်တဲ့လုပ်ငန်းကြီးဖြစ်ပါတယ်။ဒါကြောင့်မို့ရိုက်ကွင်းတွေဘေးကင်းလုံခြုံရေးကအဲ့မှာအလုပ်လုပ်နေတဲ့မင်းသားမင်းသမီးနာမည်ကြီးတာမကြီးတာနဲ့မသက်ဆိုင်ပါဘူး။အားလုံးကိုတပြေးညီအကာအကွယ်ပေးပြီးတော့ဒီလုပ်ငန်းရဲ့နာမည်ကိုထိန်းသိမ်းကြရပါမယ်လို့လည်းပြောသွားပါတယ်။ဒီမှုကို Alice Berry တရားရုံးကိုလွှဲပြောင်းပေးလိုက်ပြီးတော့ဩဂုတ်လ22ရက်နေ့မှာတော့နောက်ဆုံးအမိန့်ချမှတ်ဖို့ရှိပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မရေးတနာကျော်အစီအစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးတင်ဆက်ဖို့ကြံနေသေးတဲ့အပတ်စဉ်ခန္ဓာကတော့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့ကြပြဆရာမောင်ဒေးဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မမိုးဖြူအစီအစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်ကြပြရေးပါတယ်နောက်ကျွန်တော်ပကြီးရေးတယ် drawing တွေပါရေးပါတယ်နောက်ပြီးတော့graphic design နဲ့ပတ်သက်တဲ့ဟာလေးတွေလုပ်တယ်။တရုတ်ဖုံလေးတွေပါလေးပေါ့နော်။ကျွန်တော်အဲ့ဒါတွေရေးပါတယ်။နောက်တစ်ချိန်တော့ပဲကျွန်တော်နှစ်သက်တဲ့အင်္ဂါစာပေတွေကကျွန်တော်နှစ်သက်တဲ့ဟာတွေကျွန်တော်ပြန်ဝင်ပြခြင်းနဲ့စာပေတွေလည်းကျွန်တော်ဘာသာပြန်ပါတယ်။အင်္ဂလိပ်စာကလည်းအဓိကထားပြီးတော့ဘာသာပြန်ပါတယ်။ဘာသာတန်းခါမှာစကေပီရောကပြောရောဘာသာပြန်ပါတယ်။အဲ့ဒါတွေပြင်တော့ကျွန်တော်လက်ရှိဒီဘာပီယာမြစ်တာဖွံ့ဖြိုးဖောင်ဒေးရှင်းမှာကျွန်တော်ဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ဆက်နွယ်တဲ့ဒီမူရဆိုင်ရာလုပ်ငန်းတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေလည်းလုပ်ကိုင်ရရှိပါတယ်။ကျွန်တော်ယုံကြည်တာတွေကတော့အများကြီးရှိပါတယ်။ယုံကြည်တာတွေလည်းအများကြီးပါပဲ။အဲကျွန်တော်အနုပညာပတ်သက်ပြီးပြောမယ်ဆိုရင်တော့ကျွန်တော်ကအနုပညာဆိုတာဒီရင်ကျေးမှုနိုင်ငံရေးလူမှုရေးအခြေခံမြေခံအတွင်းမှာအခြေတည်ထားတဲ့အရာဖြစ်တဲ့အလျောက်အချိန်ကာလနဲ့ဆက်နွယ်မှုရှိတဲ့အလျောက်အဲ့အချိန်ကာလကိုအခြေခံကြောင်းလဲအရာတွေနဲ့ဆက်နွယ်မှုရှိတဲ့အလျောက်
သူကအများကြီးရွှေ့နေရလို့ယုံကြည်တယ်။အဲ့ခါကျတော့ကျွန်တော်ကဟိုကျွန်တော်လည်းလူငယ်ရေးသူဟိုတယောက်နေနဲ့စဉ်းစားမယ်ဆိုရင်ကျွန်တော်ကဒီပင်ဦးဖြစ်စဉ်ထဲမှာကျွန်တော်ကငြင်းသွားနေရတယ်။အဲ့တော့ကျွန်တော်ကရေးရင်းနောက်အရှိကကျန်လေးလာရင်နောက်တိထွင်ခံရင်းဆိုတဲ့ဟာပြီးကျွန်တော်သွားတယ်။အဲ့ခါမျိုးမှာကျွန်တော်တို့ကဟိုဒီတနည်းအားဖြင့်ပြောရင်လူငယ်ခန်းကဏ္ဍကအရေးကြီးတယ်လို့လည်းကျွန်တော်ယုံကြည်လို့ပြောနိုင်တယ်ပေါ့နော်။ဘာကြောင့်ဆိုတော့လူငယ်တွေကဒီမတူညီတဲ့ပုံစံတွေနဲ့ဖန်ကြီးလာတဲ့ဟာမျိုးတွေပေါ့။ဒါတွေကိုလည်းဟိုကျွန်တော်တို့လက်မခံတာတွေလက်ခံနိုင်လို့ရှိနေမယ်။ဒါပေမဲ့ဒါဟာအကောင်းနဲ့နေသားပြည့်ရနေတယ်။ကျွန်တော်အခုလက်ရှိရှိနေတယ်။ဒီနေ့ညီညာပေါ့။ကြပြာလောကဟာတော်လီမြိုင်ဆန်ရှိတယ်။လူငယ်တွေများကြီးလည်းဒီပုံစံတွေအကြောင်းအရာတွေမျိုးစုံနဲ့ဆန်းသက်ပြီးတော့ဒီကျွန်တော်တို့ဒီခေတ်ကြိုင်ကြပြာပါပေါ့နော်။လောက်ကနေရရှိတယ်အဲ့တော့ဒီရွှေရှားနေဆိုတဲ့အရာတစ်ခုပေါ့မြို့ပညာနဲ့ဆက်နေတဲ့ခါမှာအဲ့ဒီယုံကြည်မှုကျွန်တော်မှာရှိတယ်အရာပညာတက်နေမှုခဲ့နေရွှေနေရဆိုတဲ့နောက်အဲ့လိုမှပဲကောင်းမယ်လို့လည်းကျွန်တော်ချင်တယ်အဲကျွန်တော်အနေနဲ့နောက်လူမျိုးနိုင်ငံနဲ့ဆက်ဆက်ပြီးတော့ကျွန်တော်ယုံကြည်ရတော့ကျွန်တော်ကဒီအခြေခံလူမျိုးတွေပါဝင်နေကျွန်တော်ဖွံ့ဖြိုးရေးလုပ်တာတို့နောက်အခြေခံလူမျိုးတွေနောက်ထိုင်းတိုင်းသားတွေကနေပြီးတော့ပြည်ကားတွေစီမံတာမျိုးတွေနောက်ကျွန်တော်ဒီအဲ့လိုမျိုးဟိုအခြေခံလူမျိုးကိုအဲ့ရောအချိန်ခံနဲ့ကျွန်တော်ဖွင့်ပြွေးအမြင်မျိုးအဲအဲ့လိုအစီအမံမျိုးတွေကိုကျွန်တော်ယုံကြည်တယ်။နောက်ဒီဥစ္စာလည်းကျွန်တော်ဒီလွန်ခဲ့တဲ့ဒီလွန်ခဲ့နှစ်20နောက်အဲ့ဒီကျူပြောတဲ့150ပေါ့လေအဲ့ဒီမှာကျွန်တော်ဒီအများကြီးလူတွေဟာဒီရက်ရွာပါဖွင့်ပြွေးနေကျွန်တော်ဒီဘက်ကရက်ဖက်ဖွဲ့စည်းလက်ပါဘူးနော်ပူပေါင်းပြီးလုပ်ခဲ့တဲ့အစဉ်ကအရှင်ကရှိနေခဲ့ပြီအဲ့ဒီဟာတွေရနေပြီးတော့ကျွန်တော်ဆက်ပြီးဥဆောင်သွားမယ်ဆိုရင်နှစ်စုဟာလောက်လာပြီးတော့လည်းနှိုင်းရှင်ဒီနှစ်ခုတွဲဇွန်တွဲလာတဲ့ခါမှာပေါ့နော်ကျိုးရည်ဟာဒီကောင်းတဲ့ရလဒ်ကြီးဒီဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်ယုံကြည်ရပေါ့ဒါတော့ကျွန်တော်အနေနဲ့ဒီမိမိရဲ့နေထိုင်တဲ့နိုင်ငံအတွင်းကလူမျိုးရေးနိုင်ငံကြီးเนาะဒီဟာနဲ့ဆက်နေတဲ့ယုံကြည်မှုလည်းဖြစ်ပါတယ်နောက်တစ်ခုကျွန်တော်ကတော့ဆုံးယုံကြည်မှုကတော့ဟိုပေါ့ဟိုကောင်းမွန်တဲ့နိုင်ငံတစ်ခုပေါ့เนาะဘာကြောင့်လဲဆိုတော့ဟိုကျွန်တော်တို့ကတော့ဟိုဘောကမှာကြုံရမယ်ခက်ခဲပြီးဟိုကိုတိုက်နေရှိမယ်မဆိုင်တာလည်းရှိမယ်ဟိုအဓိကတော့ဆက်ပြီးရှင်းတာနေဘူးနဲ့ဘောကဆက်ပြီးသွားနေတယ်ဆိုတော့အဲယုံကြည်မှုပေါ့အဲ့ဒီပုံမှာကောင်းတဲ့ဟာဗာများဖြစ်နိုင်မလဲကိုယ့်အတွက်ကောချလူတွေကောင်းတဲ့ဟာဆိုရင်တော့ကောင်းလာနိုင်တာပေါ့ကောင်းတဲ့ဟာလုပ်တယ်လို့ဆိုတာမျိုးပေါ့နော်အဲ့ဒါလေးကြည့်ပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ပါရှင်တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်အခုကြံနေသေးတဲ့ချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ပြောပြပေးပါမယ်ရှင်
ယူရန်နိုင်ငံမှာတေကန်ဘုံခွဲတိုက်ခတ်မှုကြောင့်2004ခုနှစ်ကတည်ဆုံသွားတဲ့အမေရိကန်မွတ်စလင်စစ်သည်ဟာတရေကောင်းတူဦးဖြစ်တယ်လို့အမေရိကန်နေအားလုံးကတန်ဖိုးထားတင်တယ်လို့ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်နဲ့သူကိုယ်တိုင်လည်းယုံကြည်တဲ့အကြောင်းဒုသမ္မတလောင်းမိုက်ပန်ဆာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကျင်းပခဲ့တဲ့ Democratic Party ညီလာခံမှာတက်ရောက်စကားပြောခဲ့ကြတဲ့အမေရိကန်ကကြာဆုံးစစ်သည် Humaron Khan ရဲ့မိဘနှစ်ယောက်ဟာမိဘနှစ်ယောက်ပေါ်ထရမ့်မှာတုံ့ပြန်ပြောဆိုတဲ့အတွက်အပြင်းထန်ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်မှာပဲတနင်္ဂနွေနေ့နောက်ပိုင်းကဒုသမ္မတလောင်းရဲ့ကြေညာချက်ထွက်ပေါ်ခဲ့တာပါအမေရိကန်သမ္မတရွေးကောက်ပွဲအတွက်ရှင်ပြန်နေတဲ့ Democratic Party သမ္မတလောင်း Hillary Clinton ဟာပြီးခဲ့တဲ့သတင်းပတ်တဲ့ပါတီညီလာခံကျင်းပပြီးနောက်မှာပဲပြန်ပက် Republican Party သမ္မတလောင်း Donald Trump ပေါ်ပြန်လည်အသာရလာတဲ့ကြောင်းနိုင်ငံရေးသဘောထားစစ်တမ်းတွေကတွေ့ရှိခဲ့ပါတယ်လင်းနေတဲ့ချင်းကျင်းပတဲ့ပါတီညီလာခံတွေအဆုံးသတ်ပြီးနောက်ကောက်ယူခဲ့တဲ့ CBS သတင်းဌာနရဲ့စစ်တမ်းမှာတော့လူထုထောက်ခံမှုမှာကလင်တန်က46ရာခိုင်နှုန်း Trump က39ရာခိုင်နှုန်းရရှိထားတာတွေ့ရပါတယ်စီးရီးယားနိုင်ငံအနောက်မြောက်ဘက်မှာဒီကနေ့တင်းတင်းလာနေရုရှားရဲ့ရဟယင်တစ်စင်းပြစ်ချခံခဲ့ရပြီးစီးနင်းလိုက်ပါလာသူ9ဦးစလုံးသေဆုံးသွားပါတယ်တရုတ်ပို့ဆောင်ရေးရဟယင်ပြစ်ချခံခဲ့ရတာဖြစ်တဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါတူရကီနိုင်ငံမှာဇလိုင်လတဲ့တုန်းကအမြင်မှုမရခဲ့တဲ့ဆီယနာသိမ်းမှုကြိုးပမ်းမှုအတွင်းမှာသမ္မတရီစစ်တာ R1 တဲခုနေတဲ့ဟိုတယ်ကိုတက်ခတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တူရကီစစ်သား7ယောက်ကိုတူရကီအာဏာပိုင်တွေကဒီကနေ့တနင်္လာနေ့မှာဖမ်းဆီးလိုက်ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ တနင်္လာနေ့ညချမ်းအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပါတယ်။ဆပိုက်ဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျွန်မကစုမွန်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလည်းတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOE ရဲ့တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.